Welcome to the Voice of America in Burmese.
မင်္ဂလာများကြားမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အသံရ2020ခုနှစ်ဒီဇင်ဘာလ14ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းတုံမီတာ1925 30နဲ့လိုင်းလံမီတာ190ရုပ်ကနေထုတ်လွှင့်နေပါပြီရှင်။ကျမနင်္ဂလာပါဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးမှာပါ။ကမ္ဘာဒေသအတော်များများမှာနေစဉ် COVID-19 ရောဂါကူးစက်မှုစံချိန်တင်တိုးလာနေတဲ့အတွက်ရောဂါထိန်းချုပ်နိုင်ဖို့အစိုးရအဖွဲ့တွေဘက်ကကန့်သတ်သားမြစ်ချက်တွေဆက်ပြီးတော့ချမှတ်နေပါတယ်။ဥရောပဘက်မှာတော့ပိုကူသူ3,000ကျော်နဲ့တေဆုံးသူ12,000ကျော်ရှိတဲ့ဂျာမနီနိုင်ငံမှာတနင်္လာနေ့ကစပြီးတော့ဒုတိယအကြော်ကန့်သတ်မှုတွေပြန်ချမှတ်ထားပါတယ်။ American John Hopkins တက္ကသိုလ်ဆရာအရာဥရောပထဲမှာ COVID ကြောင့်တေဆုံးသူအများဆုံးရှိတဲ့ Britain ကိုကျော်ပြီးတော့အီတလီနိုင်ငံကတည်ဆုံသူ 6,400 ကျော်အထိရောက်လာပါတယ်။အာရှဘက်မှာတော့ပိုကူးစက်မှုပြန်တိုးလာတဲ့တောင်ကိုရီးယားနိုင်ငံဆိုမျိုးတဝိုက်မှာပိုးစစ်ဆေးတဲ့နေရာ130ရှိထားသလိုနောက်ထပ်ပိုးစစ်ဆေးတဲ့နေရာ150တိုးချဲ့ဖွင့်လှစ်မယ်လို့အစိုးရကပြောပါတယ်။တောင်ကိုရီးယားမှာတနင်္ဂနွေနေ့ကပိုကူးသူ1,000ကျော်ရှိပြီးဒီကနေ့မှာတော့918ဦးအထိကျသွားပါတယ်။တောင်ကိုရီးယားမှာတနင်္လာနေ့ဒီပိုကူသူစုစုပေါင်း 4,300 ကျော်နဲ့တည်ဆုံသူက989ဦးရှိကြောင်းကိုရီးယားကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်။ကမ္ဘာမှာပိုကူးသူရောတိတ်ဆုံးသူမှာအများဆုံးရှိတဲ့အမေရိကန်နိုင်ငံမှာပိုကူးသူ16သန်းကျော်နဲ့တိတ်ဆုံးသူက3သန်းကျော်ပါတယ်။အမေရိကန်ပြည်ရင်ပိုကူးသူဒုတိယအများဆုံးရှိတဲ့အင်းမြတ်မှာတော့ပိုကူးသူ10သန်းနာကပ်နေပါပြီ။ John Hopkins တက္ကသိုလ်စစ်သားအရကမ္ဘာသွားပိုကူးခံရသူ82သန်းကျော်နဲ့တိတ်ဆုံးသူက 1.6 သန်းကျော်ရှိပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကာကွယ်ဆေးကိုပထမဆုံးထုတ်ပေးရမယ့်ဦးစားပေးစင်ထက်မှာအင်မျိုးရောဝန်ထမ်းတွေအပါအဝင်အစ်စ်မြင့်အစိုးရတာဝန်ရှိသူတွေကိုသမ္မတဒေါ်နယ်ထရန့်ကထည့်သွင်းလိုက်ပါတယ်။အမေရိကန်မှာပိုကူးစက်မှုတိုးလာတဲ့ချိန်မှာကာကွယ်ဆေးအလုံးကြီးနှစ်သဒ္ဓမ6တန်းထုတ်ပေးမယ်။ပထမဦးစားပေးအထုတ်ထက်မှာကျန်းမာရေးဝန်ထမ်းတွေ၊လူအုံတွေကတက်ကြီးရွယ်ဦးတွေကိုထည့်သွင်းထားတာပါ။အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေအတည်ပြုလိုက်တဲ့ Pfizer ရဲ့ကာကွယ်ဆေးတွေကိုမီရှိဂန်ပြည်နယ်ကလမဇူဆက်ယုံကနေအေးလွန်ခံနေတဲ့တနင်္လာနေ့ကနိုင်ငံတော်ဝန်ကိုလေကြောင်းလိုင်းတွေနဲ့ပို့ဆောင်ပေးခဲ့ပါတယ်။အစောဆုံးတနင်္လာနေ့မှာကာကွယ်ဆေးထုတ်ပေးနိုင်မယ်လို့အမေရိကန်အစအစာနဲ့ဆေးဝါးကုကရေးဌာန FDA အကြီးအကဲ Stephen Hahn က CNN သတင်းဌာနကိုပြောဆိုခဲ့တာပါ။ Pfizer ကာကွယ်ဆေးအလုံးကြီး 38,400 ကျော်ကိုဆေးထုတ်လို့ရစက်ဝင်တွေကနေ truck ကနဲ့တယ်ဆောင်ခဲ့ကြတာလည်းဖြစ်ပါတယ်။နှစ်ကြိမ်ထိုးဖို့လိုအပ်တဲ့ကိုဗစ်ကာကွယ်ဆေးကိုဒီဇင်ဘာလကုန်လမှာအမေရိကန်တန်း20လောက်ထိထိုးပေးနိုင်ခြင်းရှိတယ်လို့လည်း FDA ကပြောပါတယ်။အစိုးရရဲ့ကာကွယ်ဆေးထုတ်လုပ်မှုဆိုင်ရာအကြံပေးအရာရှိချုပ်ဒေါက်တာမိုဆက်စ်လာဝီကလည်းမှတ်လကုန်လမှာအမေရိကန်တန်း100လောက်ဆေးထိုးပေးနိုင်ခြင်းရှိကြောင်း Fox News သတင်းဌာနကိုပြောဆိုခဲ့ပါတယ်။ Pfizer နဲ့မိတ်ဖက်ဂျာမန်ဆေးကုမ္ပဏီ BioNTech ထုတ်ကာကွယ်ဆေးတွေကို Britain, Canada, Bahrain, Saudi Arabia, Mexico နိုင်ငံတို့ကလည်းအတည်ပြုထားကြတာဖြစ်ပါတယ်။ဇန်နဝါရီလမှာစတင်မဲ့အမေရိကန်အချက်လွှတ်တော်သက်တမ်းတင်မှာဖေပါတီဖက်ကအမတ်နေရာအများစုရထားမလဲဆိုတာကိုအဆုံးဖြတ်ပေးမဲ့ဂျော်ဂျာပြည်နယ်ရွေးကောက်ပွဲမှာလူကိုယ်တိုင်ကြိုတင်မဲထဲတာတွေတင်းလာနေကစတင်ပါပြီ။နိုဝင်ဘာလမှာကျင်းပတဲ့ဂျော်ဂျာပြည်နယ်ကအမေရိကန်အချက်လွှတ်တော်အမတ်နေရာနှစ်နေရာမှာဘယ်သူမှအပြတ်အသတ်အနိုင်မရခဲ့ကြတဲ့အတွက်ရွေးကောက်ပွဲပြန်ကျင်းပတာပါ။အမေရိကန်အချက်လွှတ်တော်အမတ်နေရာတရားမှာ Republican Party ကလက်ရှိအမတ်50နဲ့ Democrat က48နေရာရထားပါတယ်။ပြည်ခရက်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီကအနိုင်ရထားတဲ့အတွက်အထက်လွှတ်တော်မှာမဲဆန္ဒပေးဆုံးဖြတ်တဲ့နေရာမှာ50-50နဲ့ထိတိုက်ဖြစ်နေရင်သူ့သမ္မတရဲ့မဲနဲ့အဆုံးဖြတ်ပေးနိုင်ပါတယ်။ဒီမိုကရက်အနေနဲ့ဂျော်ဂျာပြည်နယ်ကအထက်လွှတ်တော်နေရာတစ်ခုစလုံးကိုအနိုင်ရမယ်ဆိုရင်တော့အထက်လွှတ်တော်မှာလူများစုဖြစ်သွားမှာပါ။အောက်လွှတ်တော်မှာဒီမိုကရက်တို့ကအမတ်နေရာအများစုကိုထိန်းချုပ်ထားတဲ့အတွက်လာမယ့်နှစ်တွေအတွင်းအမေရိကန်မူဝါဒတွေကိုဆုံးဖြတ်ဖို့ဂျော်ဂျာပြည်နယ်ရွေးကောက်ပွဲကပါတီနေရာစလုံးအတွက်တိတ်ကိုအရေးကြီးနေပါတယ်။Republican ဖက်ကအထက်လွှတ်တော်အမတ် Kelly Loeffler နဲ့အောက်လွှတ်တော်အမတ် David Perdue တို့ကို Democrat ဖက်က Raphael Warnock နဲ့ John Ossoff တို့ကဝင်ရောက်ရှင်းပြနေကြတာလည်းဖြစ်ပါတယ်။ပြည်ပအစိုးရကိုစားလုတ်ကင်ပေးနေတဲ့ hacker တွေက American အဖွဲ့အစည်းအတော်များများရဲ့ computer တွေကို online ကနေထိုးဖောက်ဝင်ရောက်ခဲ့ကြတယ်လို့သမ္မတ Donald Trump အစိုးရအဖွဲ့ကတနင်္ဂနွေနေ့မှာအသိအမှတ်ပြုပြောကြားခဲ့ပါတယ်။အမေရိကန်ဘာသာရေးနဲ့စီးပွားရေးဌာနကို cyber တိုက်ခိုက်ခံရတဲ့ဖြစ်ရပ်နောက်မှာရုရှားနိုင်ငံရှိနေတယ်လို့ကြွမ်းကျင်သူတွေကယုံကြည်နေပါတယ်။ဒီတိုက်ခိုက်မှုဟာနှစ်ပိုင်းအတွင်းအမေရိကန်အစိုးရစနစ်ကိုအဆင့်မြင့်မြင့်တိုက်ခိုက်လိုက်တဲ့ကိစ္စတစ်ခုဖြစ်တယ်လို့သတင်းဌာနတွေကပြောပါတယ်။ဒီကိစ္စကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကစုံစမ်းစစ်ဆေးဖို့ပန်ကြားထားပြီးတော့လက်ရှိအချိန်မှာမှတ်ချက်ပေးဖို့မရှိကြောင်းစီးပွားရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြပါတယ်။အမိမြေလုံခြုံရေးဝန်ကြီးဌာနအောက်က Cyber လုံခြုံရေးဌာနနဲ့ FBI တို့ကဒီကိစ္စကိုစုံစမ်းစစ်ဆေးနေပါပြီ။ belau tikai mushi get the lay, takaya at Jang in a acha agency river, take a kankaya the last ragaro, shinshin lem shivau. In the net, telecommunication setter Murina Patade, America, Muadana Sanet, the dinner chat labigo, Koyu Dora Eddie Saiba, Takamuna Patalo, America, Muda Lodoy, Kausita, and Shidre, Emiro Masin and Nigga, Dresson, Suneca Jarello, right out the ring up, Popia Kebare.
တဲ့ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00နာရီကနေ10:00နာရီအထိ
Today we have decided the EU to continue discussions. Obviously, there are a number of areas where we still need to make quite significant progress. But as the Prime Minister said, we need to make sure that we go the extra mile. It's what businesses want, it's what people in our country want, and that is precisely what we're doing. We're not going to be walking away from this.
ပြည်တွင်းပြည်သူတွေဘက်ကလည်းကျွန်တော်တို့ရဲ့ကုံတွေရေးရှေ့ဆက်ဆောင်ရွက်သွားကြဖို့မျှော်လင့်နေပါတယ်သူတို့ကလည်းဒီတိုင်းပဲဆောင်ရွက်နေကြပါတယ်လို့စီးပွားရေးရအတွင်းဝင်ကစကိုင်းသတင်းဌာနကိုပြောဆိုလိုက်တာပါ EU ဥရောပသမဂ္ဂနဲ့ပြည်တွင်းတို့ကြားသဘောတူညီချက်မရသေးတဲ့ကုံတွေရေးကိစ္စတွေနဲ့ပတ်သက်လို့ဘယ်လိုရှေ့ဆက်သွားကြမလဲဆိုတာဆက်ပြီးဆွေးနွေးသွားကြဖို့တနင်္ဂနွေနေ့ ရုံနဲ့ဥရောပကော်မရှင်အကြီးအကဲတို့နှစ်ဖက်ကုံတွယ်ရေးရာညှိနှိုင်းမှုတွေကြားပြည်လည်နိုင်မဲ့နည်းလမ်းတွေကိုဆက်ရှာဖို့ဆုံးဖြတ်ခဲ့ကြတာပါလွတ်လပ်တဲ့နိုင်ငံအခြေရပ်တည်သွားမှာဖြစ်သလို EU ဥရောပသမဂ္ဂအနေနဲ့ဆက်ပြီးဆွေးနွေးညှိနှိုင်းသဘောတူညီမှုတွေရဖို့လည်းကြိုးပမ်းသွားမှာဖြစ်တယ်လို့မစ္စတာရှာမာကပြောပါတယ်ရှင်တရုတ်တို့မဲခေါင်မြေဝမ်းပေါ်မှာတည်ဆောက်ထားတဲ့ဆယ်ရီရဲ့ရေမျက်နှာပြင်ကိုဂျိုရူးကနေပြီးတော့လေ့လာဆောင်ကြည့်မဲ့စီမံကိန်းတင်းနာနေကဆောက်လိုက်ပါပြီအမေရိကန်တို့ရန်ပုံငွေပံ့ပိုးပေးထားတဲ့ဒီစီစဉ်မှာတော့အရှိတောင်အရှဒေသတွေအင်အားကြီးနိုင်ငံရဲ့ပြိုင်ဆိုင်မှုအရှိန်ကိုပိုတိုးသွားစေပါတယ်။မိုင်ပေါင်း 1,800 ရှေ့လျားပြီးတော့မြေအောက်ပိုင်းရဲ့တောင်ဘက်မှာတော့မြန်မာလာအိုထိုင်းကမ်ဘောဒီးယားနဲ့ဗီယက်နမ်တွေကိုဖျက်ချော်စီစဉ်တဲ့လန်ကမ်လို့ခေါ်တဲ့တရုတ်တို့အခေါ်မဲခေါင်မြစ်ကအင်အားကြီးနိုင်ငံအကြအဓိကပြိုင်ဆိုင်စရာကိစ္စတစ်ခုဖြစ်လာတာပါ။တရုတ်ဆယ်တွေကရေတွေကိုထိန်းချုပ်ထားတာကြောင့်မြေကျေပိုင်းနိုင်ငံတွေကလူတန်း160ကျော်ရဲ့ငါးဖမ်းလုပ်ငန်းနဲ့စီးပွားရေးလုပ်ငန်းတွေထိခိုက်နေပါတယ်ဆိုတဲ့အမေရိကန်တို့ရဲ့သုတေသနတွေးရှိချက်ကိုတရုတ်တို့ကလက်မခံဘဲညှင်းဆိုထားတာပါဒီလိုမျိုးတရုတ်တို့ရဲ့မဲခေါင်မြစ်ပေါ်မှာတည်ဆောက်ထားတဲ့ဆယ်တွေရဲ့ရေမျက်နှာပြင်အပြင်မြေမျက်နှာပြင်ဆိုစုမှုကိုလည်းတိကျတိုင်းကြဖော်ပြသွားမှာဖြစ်လို့ဒီဒေသတွင်းမှာဘယ်နေရာဘယ်ဒေသတွေဟာပုံမှန်ထက်ဆိုစုမှုနှုန်းဒါမှမဟုတ်ပုံမှန်ထက်ပိုပြီး6သိန်းမှုနှုံပိုနေတယ်ဆိုတာကိုသိရှိနိုင်မှာဖြစ်ပါတယ်။ဒါ့အပြင်ဒီဆယ်တွေကြောင့်ဘယ်ဒေသတွေမှာသဘာဝအတိုင်းမြင့်ရစီစဉ်မှုတွေထိခိုက်နေတယ်ဆိုတာကိုလည်းလေ့လာသိရှိနိုင်မှာဖြစ်ပါတယ်။တရုတ်ဆယ်တွေနဲ့တခြားနိုင်ငံကဆယ်တွေရဲ့ရေမျက်နှာပြင်တွေကိုစောင့်ကြည့်တိုင်းတာသွားမှာဖြစ်ပြီးတော့သတင်းချက်လက်တွေကိုအများသိအောင်ထုတ်ပြန်ပေးသွားမှာဖြစ်ပါတယ်ရှင်။ဆိုရီယာရီဗီယာနိုင်ငံရဲ့စိတ်ကမ်းမြို့ဂျဒက်မှာစိုက်ကပ်ထားတဲ့ရေနံတင်တင်မောတစင်းဟာပြင်ပတိုက်ခတ်မှုတစ်ခုကြောင့်ပောက်ကွဲမှုဖြစ်ပြီးတော့တင်မောမီးလောင်ခဲ့ရတယ်လို့တင်မောကုမ္ပဏီဘက်ကထုတ်ပြန်ပါတယ်။ဒီပောက်ကွဲမှုမှာတဦးတယောက်ကထိခိုက်ဒဏ်ရာမရခဲ့ပေမဲ့ကြီးမားတဲ့ထိခိုက်မှုရှိခဲ့တယ်လို့ BW Rail ရေနံတင်တင်မောပိုင်ရှင်ကပြောပါတယ်။လောင်ကျွမ်းမှုတွေကိုမီးငိမ့်တနိုင်အောင်တင်မောငယ်လေးတွေနဲ့ကမ်းခြေဆောင်ပြီးတက်တင်မောတွေကဝိုင်းကူညီပေးခဲ့ကြရပါတယ်။ဒီရေနံတင်တင်မောဘက်ကရေနံတချို့ပင်လယ်ထဲယိုစိမ့်ကျနိုင်ခြင်းရှိပေမဲ့တင်မောပေါ်မှာတင်ဆောင်လာတဲ့ရေနံပမာဏကပောက်ကွဲမှုမဖြစ်ခင်ရှိနေတဲ့ရေနံပမာဏနဲ့အတူတူလောက်ပဲရှိနေသေးတယ်ဆိုတာတိုင်းခါသိရတယ်လို့ကုမ္ပဏီကပြောပါတယ်ဒီပောက်ကွဲမှုနဲ့ပတ်သက်ပြီးဘာကြောင့်ဖြစ်ရလဲဘယ်သူလက်ချက်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးပြီးခဲ့တဲ့လကတော့ Sorry ရဲ့ရေနံတင်တင်မောတစင်ဘုံပောက်ကွဲမှုကိုရီမင်ကဟူတီတပုံတွေရဲ့လက်ချက်ဖြစ်တယ်လို့ Sorry အာနာပိုင်းတွေဘက်ကဆွဆွဲပြောဆိုထားပါတယ်ရှင် ထိုင်းနိုင်ငံရဲ့ဒီမိုကရေစီရဲ့ပြည်ပြပြောင်းလဲနိုင်ရေးနိုင်ငံတော်ဝန်ကမြို့နယ်ခရိုင်အလိုက်ရွေးကောက်ပွဲလေးတွေကနေစတင်နိုင်မှုစူးစမ်းနေကြပါတယ်။ထိုင်းနိုင်ငံအတွင်းမှာမြို့နယ်ခရိုင်ကြီးရွာရက်ကွက်အုပ်ချုပ်ရေးမှုတွေရွေးချယ်တဲ့အခါမှာကာလကြာရှည်မျိုးရိုးစင်စပ်ဆက်ပြီးတော့အုပ်ချုပ်နေတဲ့အစင်လာတကနေပြောင်းလဲနိုင်ရေးထိုင်းနိုင်ငံကလွတ်တော်အမတ်ဟောင်းနေစုစည်းထားတဲ့အဖွဲ့ကကြိုးပမ်းနေတာဖြစ်ပါတယ်။ဆရာနာတင်လိုက်တဲ့2014ခုနှစ်ကနေစ9နှစ်အကြာထိုင်းနိုင်ငံတဝန်ခရိုင်အလိုက်အုပ်ချုပ်ရေးမှုအစီရွေးကောက်ပွဲတွေကို2020ခုနှစ်နောက်ပိုင်းပထမဦးဆုံးအကြိမ်ပြန်လည်စတင်ကျင်းပတော့မှာလည်းဖြစ်ပါတယ်။ဒီဥပဒေပြုလွတ်တော်ဟောင်းအုပ်စုရဲ့ကြိုးပမ်းမှုဟာပြီးခဲ့တဲ့လတွေကနေစလို့ထိုင်းနိုင်ငံတွင်ကျောင်းသားတွေဥဆောင်ခဲ့တဲ့ဒီမိုကရေစီရဲ့ပြည်ပြပြောင်းလဲလှုပ်ရှားမှုတွေနဲ့ယက်တီချက်တွေတူညီနေတဲ့ဒီမိုကရေစီဖော်ဆောင်ရေးအတွက်ဖြစ်ပြီးတော့ဒီရွေးကောက်ပွဲမှာချင်ပြိုင်မဲ့ရာချီတဲ့ကိုယ်စားလှယ်လောင်းတွေအတွက်စူးစမ်းပန်းစားစီရင်လှုပ်ဆောင်ပေးနေကြတာပါ။ထိုင်းပြည်သူတွေကိုသိစေချင်တာကတော့တကယ်တဲ့ထိုင်းနိုင်ငံထဲမှာဒီမိုကရေစီပြည်ပြပြောင်းလဲရေးကိုလိုလားတယ်ဆိုရင်အခြေခံကြတဲ့ရက်ကွက်မျိုးနဲ့အစ်စ်ရွေးကောက်ပွဲတွေကနေနိုင်ငံရေးအရပြည်ပြပြောင်းလဲရေးအခြေခံအကြဆုံးဖြစ်တယ်ဆိုတာသိဖို့လိုပါတယ်လို့ဒီလှုပ်ရှားမှုကိုဦးဆောင်တဲ့ထွန်းနတ်တော်နီဂျွန်ဂရန်ဖစ်ကဗီအိုကိုပြောပါရယ်ထိုင်းနိုင်ငံတွင်မှာပြီးခဲ့တဲ့နှစ်ကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲကြီးကနေစစ်အုပ်ချုပ်ရေးစနစ်ကနေလူလူကရွေးချယ်တဲ့ပြည်သူအစိုးရအဖြစ်ပြောင်းလဲဖော်ဆောင်နိုင်ခဲ့တယ်ဆိုပေမဲ့ဒီရှင်ပြိုင်မှုမဲရလက်တွေကတော့အစ်စ်အမှန်မဟုတ်သေးဘူးလို့ထိုင်းပြည်သူအများစုကယူဆနေကြဆဲဖြစ်ပါရယ်ရှင်နိုင်ငံတကာသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ14ရက်နေ့တနင်္လာနေ့အတွက်နောက်ဆုံးရသတင်းပေးပို့ချက်တွေသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိသလိုတော်ရရှင်တွေအတွက်ဒီဇင်ဘာတေးလက်ဆောင်သတင်းတပုတ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင
်စင်တော်ဝင်းမင်ပါရေကောက်ပွဲအနိုင်ရလက်ရှိအစိုးရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပကြာခင်ကပဲဘိုလ်လုံးမှုဆောင်အစည်းအဝေးကျင်းပပြီးရှိအစိုးရဖွဲ့စည်းရေးမှာတိုင်းနာပါတီတွေနဲ့ညီတိုင်းဖို့ပြင်ဆင်နေတာကိုဒီတာဝန်ပေးခံရသူတွေကတူဦးဖြစ်တဲ့မကွေးတိုင်းဝန်ကြီးချုပ်နဲ့ဒီ NLD ပါတီအထွေမှုဆုံးဒေါက်တာအောင်မိုးညိုကိုမေးရမှာအခုလိုစရှင်ပြပါလေ
ကျွန်တော်တို့ပြီးခဲ့တဲ့တနည်းလေးစင်းပြဘိုလ်လုံးမှုဆောင်ဖွဲ့စည်းဝင်မှာကျွန်တော်တို့ကဒီဂျင်းနေထုတ်ပေးတယ်ထုတ်တဲ့ပုံမှာတိုင်းရင်းသားတွေကလည်းပဲအစိမ့်ဝစားမှုပြတယ်အဲ့လိုပြတဲ့အတွက်ကြောင့်တိုင်းရင်းသားတွေနဲ့စကားပြောဖို့ဆိုပြီးတော့ကျွန်တော်တို့ကျွန်တော်ရဲ့အောင်မိုးညိုရဲ့နောက်တခါအမာကြီးနဲ့တော်နန်းချင်းတွင်းမြင့်ပြင်ဝင်ကြီးချုပ်ရဲ့နောက်တခါကချင်ပြည်နယ်ရဦးရင်ထုံခန်းတော်ဆာရဲ့သူတို့သုံးယောက်ကိုတာဝန်ပေးတာပဲအဲတာဝန်ပေးပြီးတော့တိုင်းရင်းသားတွေနဲ့စကားပြောဖို့အဲ့ဒါတွေလည်းပဲကျွန်တော်တို့ကအခုဒေရက်သွားမလဲနော်ဆိုတာတွေကိုကျွန်တော်တို့တိုင်းပြည်ညီနိုင်နေပါတယ်တရားဝင်ကျွန်တော်တို့ကဒီကိစ္စဒီကိစ္စတွေကိုဆောင်ရွက်မယ်အဲ့ဒါဒီမှာကျွန်တော်တို့တိုင်းရင်းသားပါတီများမှာအကြောင်းပြန်နဲ့ဆင်းရဲလဲကျွန်တော်တို့မှာရှိထားပါတယ်လက်ခံထားတဲ့ပါတီအဲ့မှာတိုင်းရင်းသားပါတီ7ပါတီကကျွန်တော်တို့စီကိုအကြောင်းပြန်ထွက်လာရှိတယ်မြန်မာနိုင်ငံအထူးဒေသနှစ်ဝပီနယ်အစိုးရနော်ပါတီအမည်တွေကတော့နောက်တစ်ခါကချင်ပြည်နယ်ပြည်သူ့ပါတီ DSPP ရှမ်းပြည်နယ်အစီအပိုင်းအထူးဒေသလေးအကြောင်းပြန်နေတော့ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီအကြောင်းပြန်နေနောက်တစ်ခါလီစုအမျိုးသားဖွံ့ဖြိုးတိုးတက်ပါတီကရပြည်သစ်ပါတီငြိမ်းချမ်းရေးအဖွဲ့ဒနုအမျိုးသားများအဖွဲ့ချုပ်ပါတီအစသည်ဖြစ်ပေါ်လေနော်အဲ့ဒါတွေကိုကျွန်တော်စီကိုအကြောင်းပြန်ထွက်လာရှိတယ်အဲ့တော့ကဒီအဖွဲ့တွေနဲ့ကျွန်တော်တို့ကစကားပြောမယ်တွေ့ဆုံဆွေးနွေးခဲ့ရဖို့တော့စကားပြောမယ်နောက်တစ်ခါဒီကျွန်တော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘ ഹു ကဘာဒီဘာဒီကိုဆွေးနွေးခြင်းတုံးဘာဒီမာဒီကိုညွှန်ကြားမလဲဆိုတာတွေကျွန်တော်တီးပြီးတော့ကျွန်တော်တို့ကအရှမ်းသွားမလားသွားမလားဒီနေ့စီးနေနေပါလေ
ဟုတ်ကဲ့ဆရာဒီနေရာမှာဆရာတခြားပါတီကြီးတွေဖြစ်တယ်ရွေးကောက်ပွဲမှာလည်းတစုံတရာနိုင်ထားတယ်ပေါ့နော်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်နဲ့နောက်ရခိုင်အမျိုးသားပါတီတို့နောက်မွန်တို့ပဲရောဆရာတို့အခြေဆက်ရထားပြီလားဆရာ
ဟုတ်ကဲ့ဒီမှာရှမ်းတိုင်းသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒီမှာကျွန်တော်ရထားတဲ့ဟိုအကြောင်းပြန်ကြကြက်ပါတီဖွဲ့စည်း12ခုထဲမှာတော့သူမပါသေးဘူးဗျမွန်ညီညွတ်ရေးပါတီကတော့ဒီနယ်မှာသူတို့လွတ်တော်ကို6နေရာနိုင်တယ်ကျွန်တော်တို့စီကိုတုံ့ပြန်ပြီးအကြောင်းပြန်တဲ့အထက်မှာတော့ဆရာကလည်းစားတယ်မှာမွန်မပါသေးဘူးရခိုင်လည်းမပါသေးဘူးတဲ့သူတို့စီကအကြောင်းပြန်တဲ့ဟာပဲရှိသေးတယ်ဘာမှကျွန်တော်ကဒီကဟိုဒီရဒီရဒီရကိုလာမယ်ဥမာဖြစ်ပေါ်ပြဟဲ့လားအာဒီမှာဟိုအဒီဒီဇင်ဘာလကိုလာမယ်ဇန်နဝါရီလာတဲ့လာမယ်အဲ့ဒါဘာမှကိုကျွန်တော်မချိစရာတည်ဘူးတရားဝင်ကိုစတင်မှုကျွန်တော်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုစတင်မှုကျွန်တော်ကဆောင်ရနေတယ်ဘာဖြစ်လို့လို့ဆိုတော့ကကျွန်တော်တို့ကြောကြချက်တန်းတန်းချက်ကိုကျင်းညာချက်ကိုတုံ့ပြန်တဲ့အဖွဲ့တွေရှိသလိုမျိုးเนาะတုံ့ပြန်တာကတစ်ဖွဲ့เนาะပါတီအဖြစ်ထောင်ထားတဲ့နေရာလည်းပဲအများကြီးရှိတယ်လीနော်အမှနိုင်လာတွေရလည်းပဲအလိုမောင်းတတိပုဂ္ဂလာရောဘာလို့နိုင်လာလို့ဆိုလို့ရှိရင်နိုင်ငံရေးပါတီက20ရှိတယ်လीအဲ့နိုင်ငံရေးပါတီ20အလိုနဲ့လည်းကျွန်တော်တွေ့နိုင်မှာမဟုတ်ဘူးတွေ့မှာမဟုတ်ဘူးเนาะအဲ့တော့ဘယ်အဖွဲ့နဲ့တွေ့နေလို့ဘယ်အဖွဲ့နဲ့တွေ့ရမှာတို့ စေဝင်စားမှုပြတာနိုင်ငံရေးပါတီတွေအလနာကဟိုကိုပဲအုပ်ချုပ်ခွင့်ရတဲ့အဖွဲ့တွေအဲ့ဒါတွေရှိတယ်လို့ရုပ်ပပွဲမှာနဲထားတဲ့ပါတီတွေလည်းရှိတော့အားလုံးနဲ့တော့တွေးမလို့တွေးလို့ရမှာမဟုတ်ဘူးအဲ့တော့ဘယ်အဖွဲ့နဲ့ဘယ်အဖွဲ့နဲ့တွေးဘယ်အဖွဲ့နဲ့တော့ညီတိုင်းပါတီလိုက်ရောမယ်ပါတီကတော့မလိုက်ရောနိုင်ဘူးစသည်ဖြင့်အဲ့ဒါကိုကျွန်တော်တို့ကဟိုလူကြီးတွေရဲ့တရားဝင်လမ်းညွှန်မှုကိုခံမှုကိုစောင့်နေနေပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘယ်အဖွဲ့နဲ့ဟိုပထမဆုံးဆွေးနွေးဖို့ရောဆရာတို့ဦးစားပေးသတ်မှတ်ထားတာရှိလား
အဲအရာဒီဘယ်ဖွင့်နေတွေ့မယ်ဦးစားပေးသမတာတော့လောလောဆယ်ရောညီငယ်ချင်းမရှိသေးပါဘူးเนาะဥမာဒီကျွန်တော်တို့တီးရတဲ့လောက်ခြေစလောက်ကတော့ဒီဟွာပေါ့ဟိုစဉ်းစားကြည့်မိတာတော့ပေါ့လမ်းကြောင်းတင်လာလို့ဘာလို့ကတော့အဲကြရသွားမလားအကြရပြီးရင်ရှမ်းသွားမလားအမုံလဲဝင်ဦးမလားဒါမျိုးလေးတွေလောလောဆယ်ရောစဉ်းစားကြရရှိပါတယ်အဲ့ဒီအတိအကျညွှန်ကြားချက်ကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရမှာပါဒုတိယဥက္ကဋ္ဌဆရာစုံမြင့်မောင်ဆရာရမှာပါဘာဖြစ်လို့ဆိုတော့အားလုံးဒီနေ့ဖြစ်တဲ့အတိုင်းပဲဥက္ကဋ္ဌရဲ့ဒုဥက္ကဋ္ဌတီးရဲ့ကကျွန်တော်နိုင်ငံရေးပါတီတွေမှာကျွန်တော်တို့ကရွေးကောက်ပွဲပြီးကြရတယ်လို့ဘာမှပတ်သက်ခြင်းမရှိတော့ကျွန်တော်ကဒီကိစ္စလေးဆောင်ရွက်လို့ရှိရင်ဒုတိယဥက္ကဋ္ဌနှစ်ဖြစ်တဲ့ဆရာစုံမြင့်မော်စုစာတင်မယ်စာတင်ပြီးတော့သူ့ဆရာညွှန်ကြားချက်အတိုင်းကျွန်တော်တို့ကအကြရသွားစုသွားမယ်အမွန်သွားစုသွားမယ်အရှမ်းသွားစုသွားမယ်အဒီတောင်းပလောင်သွားစုသွားမယ်သူတို့အဖွဲ့အစည်းကညွှန်ကြားချက်အတိုင်းကျွန်တော်ဆောင်ရွက်မှာပါကျွန်တော်ထင်တာတော့ရခိုင်လူသားပါတီ9နေရာနိုင်ငံတော်လည်းပဲရခိုင်ကတော့လူဆောင်ရေးအရာသွားလို့ရမယ်လို့မထင်ဘူးပြပြည်နယ်တွတ်တော်မှာ29နေရာနိုင်ငံထားတဲ့ကျန်တဲ့အနာဒီမိုကရေစီအဖွဲ့ချုပ်ပါတီကိုမတွေ့နဲ့ဆိုတာမျိုးကတော့ကျွန်တော်တို့ကမတွေ့ဘူးဆိုတာမျိုးကတော့မရှိပါဘူးเนาะအများကြီးနိုင်ဆိုတော့သူနဲ့တွေ့ဖို့အလားအလာအမတန်များပါတယ်ဒါကတော့ညွှန်ကြားချက်ကိုစောင့်မှာပေါ့ကျွန်တော်ကသွားမယ်တွေ့မယ်ညွှန်ကြားခိုင်းတဲ့အတိုင်းကျွန်တော်တာဝန်ယူမယ်ဆောင်ရွက်မယ်အတက်နဲ့ဆိုတိုင်းတိုင်းညီကိုတွေနဲ့အဆင်ပြေအောင်နားလည်မှုရှိအောင်သူတို့ကဘာလို့လူလာတာတို့သူတို့ဘာလို့ဖြစ်စီချင်တာတို့ချုပ်တော်မှာဘာဖြစ်စီချင်တာတို့အစိုးရမှာဘာဖြစ်စီချင်တာတို့ဒါတွေကိုကျွန်တော်မေးမယ်အဲ့လိုမေးဖို့တရားဝင်သွားခွင့်ရဖို့အတွက်ကိုเนาะဒီလူသားဒီမိုကရေစီပွဲချုပ်ဘူအလုံးမူဆောင်ခွဲ့ဒုဥက္ကဋ္ဌနှစ်ဖြစ်တဲ့ဆရာဒေါက်တာစုံမြတ်မော်စီကိုကျွန်တော်ကိုတင်ကြမှုစာကြားပြသနေပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကျွန်တော်ဝင်းမမ
ကိုဖိတဲ့ရောကကူဆုံးမှုတွေကြောင့်ရနာထားတဲ့ပြည်တွင်းလေကြောင်းလုပ်ငန်းတွေကိုဒီတစ်ပတ်တည်းပြန်ဆောက်ဖို့ပြင်ဆင်နေတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်မကတော့စုစုပါကဲရောကကြောင့်စက်တင်ဘာလဆန်းကလေးကပြန်လည်ဝင်ပိတ်ထားတဲ့ပြည်ရင်းလေကြောင်းလိုင်းတွေကိုဗုဒ္ဓဟူးနေ့ကစပြီးပြန်လည်ခွင့်ပြုတော့မှာဖြစ်ပါတယ်။ဒီကြောင်းခရီးစဉ်တွေပြန်လည်စတင်ရမှာတော့ကဲရောကကောင်းဝေးစီရင်စီကတ်တွေနဲ့အညီစတင်တော့မှာဖြစ်ကြောင်းလဲပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးဝင်းခန်းက VOE ကိုပြောပါတယ်
။နိုင်ငံတော်ရဲ့ဆန်းတော့ပြန်ဖွင့်စေခြင်းနဲ့ဒါကအရေးကြီးတာဒီချိန်မှာကူးစက်ရောဂါကအခြေအနေကျဉ်တ်လောက်တဲ့အထိဒိမ့်သိမ့်နိုင်တယ်လို့မယူဆကြဘူးဖြစ်နေတယ်လေလောဆယ်တော့လေအဲကြောင့်အရေးကြီးတာကကျွန်တော်တို့ပြန်တမ်းဖို့တော့ဆောင်ရွက်ဖို့မူအားဖြင့်အပေါ်အသဘောတူလိုက်တယ် policy ရှိရတိုးတော့ဟို SOP ထွက်လာမှာပေါ့နော် SOP ထွက်လာမှာအဲ့ဒီ SOP ကိုလည်းတက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်တွေအစိုးရတွေလည်းကြီးကြီးနက်နက်ဟိုရှိပြီးဆိုရင်အဲ့တော့မှကျွန်တော်တို့ဟိုတကယ်တကယ်လက်တွေ့ပြန်နိုင်မယ်နေထားပါ
ပြည်ရင်းလေကြောင်းလိုင်းတွေပြန်စတင်ဖို့ရပိုင်းလောက်တာလို့တော့ဗိမဲ့အဲ့ဒီခီးရေးစင်တွေမှာလိုက်ပါကြမဲ့ခီးသွားတွေအတွက်ကဲရောဂါကာလချမ်းမာရေးစံသတ်မှတ်ချက်တွေကိုတော့တရားဝင်ထုတ်ပြန်ထားတာမရှိသေးပါဘူးချမ်းမာရေးနဲ့အကစားဝန်ကြီးဌာနကတော့အသေးစိတ်အချက်အလက်တွေကိုမကြခင်မှာထုတ်ပြန်ပြီးတော့မှဖြစ်ပြီးပြည်ရင်းလေကြောင်းခီးသည်တွေလိုက်နာရမယ့်အချက်တွေနဲ့လေရင်အမှုတန်းတွေအပါအဝင်မြေပြင်ဝန်ဆောင်မှုလုပ်ငန်းတွေနဲ့လေစိတ်မှာတာဝန်ထမ်းဆောင်သူတွေပါလိုက်နာရမယ့်အချက်တွေအပြင်ကိုဗစ်ရောဂါကိုရှိမရှိကျန်းမာရေးဆေးဆစ်ချက်နဲ့ပတ်သက်လို့အဓိကထားပါဝင်မှာဖြစ်တယ်လို့ဗဟုကုသရောဂါတိုက်ခိုက်ရေးဌာနဝန်ညွှန်ကြားရေးမှူးဒေါက်တာခင်ငင်ကြီးက VOA ကိုပြောပါတယ်
။ Domestic flight တွေကို၁၆ရက်နေ့မှာပြန်လည်ပြည့်စုံဖို့ကိစ္စကိုကျွန်တော်တို့ကျန်းမာရေးအားကောင်းဝန်ကြီးဌာနရဲ့ပို့ဆက်ဝန်ကြီးဌာနရဲ့နှစ်ခုဝန်ကြီးဌာနနှစ်ခုပူးပေါင်းပြီးတော့ကျွန်တော်တို့ဆောင်ရွက်တာဆောင်ရွက်ပြီးပါပြီ။အဆိုပြီးအဲ့ဒါတွေကိုသက်ဆိုင်ရာဝန်ကြီးဌာနကိုတင်ပြီးတော့အဲ့ဒါနေဖို့စည်းကြီးချက်ကိုကဲကော်မတီကိုဆက်တင်มาဖြစ်ပါတယ်။အဲ့ဒါဆိုတော့ဒီကသူရဲ့တမရရမကန်ကမှာဆက်လာပြီးတော့အကောင့်ထဲထွန်နိုင်မှာဖြစ်ပါမယ်။ဒီရစ်ပုံမှန်လေးကြောင့်ခုနပြေးဆွဲတဲ့ဆာမှာဒီစံတတ်မှတ်ချက်များတော့ကျွန်တော်တို့ဒါ version 2.1 ဆိုပြီးတော့ဒါကျွန်တော်တို့3/12/2020ရဲ့အနေနဲ့ဒါရေးဆွဲတင်ပြတာဖြစ်ပါတယ်။ဒါဆိုတော့ဒါမကြောင်ရင်အချိန်ကျွေးမှာတော့အကောင့်ထဲပေါ်လာမှာဖြစ်ပါတယ်။
သုံးရကျော်ကြာရန်နာထားရတဲ့အတွက်အလုပ်ကိုင်းတဲ့လေကြောင်းလုပ်ငန်းတွေမှာထိခိုက်မှုတွေကြုံရရပြီးတဲ့နောက်လုပ်ငန်းတွေပြန်လည်စတင်ဖို့အစိုးရကခွင့်ပြုလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေရှိနေစေဖြစ်တာကြောင့်လုပ်ငန်းတွေပြန်စရာမှာကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီဆောင်ရွက်နိုင်မှုပြင်ဆင်ထားတယ်လို့လည်း MAI လေကြောင်းလိုင်းရဲ့ Operation တာဝန်ခံဦးခတ်ခမ်းမောင်ကပြောပါတယ်။
ကျွန်တော်လည်းကိုပိုင် SOP တွေရှိတယ်အဲ့ဒါအပြင်ကျွန်တော်တို့ကြောင်းလိုက်ကြတော့ကျွန်တော်တို့ကဥပမာကျွန်တော်တို့ဒီအနေကျွန်တော်တို့မြန်နေရရန်ကုန်ကနေကျွန်တော်မန္တလေးနေမြေချနာသွားမယ်ပေါ့နော်ဒီနေရာလဲရန်ကုန်နေဟိုမန္တလေးခီးတဲ့ပါမယ်အဲ့ဒါမျိုးပါမယ်ဆိုကျွန်တော်တို့ကတော့ရန်ကုန်နေမန္တလေးရောက်မယ်ရောက်ပြီဆိုရင်အဲ့မှာကျွန်တော်တို့ကဆင်းသွားတဲ့ခီးတဲ့တွေရဲ့ထိုင်ကုန်တွေနေရာတွေပေါ့နော်အဲ့နေရာတွေမန္တလေးမှာရှိတယ်ကျွန်တော်တို့ရဲ့ဝန်ထမ်းတရားကန်ရှင်းဝန်ထမ်းတွေအားသို့ PP ဝန်ဆောင်ပြီးဝင်မယ်ပြီးအပေါ်မှာတက်လာမယ်တက်လာပြီးဟိုကျွန်တော် disinfection တွေပေါ့နော် disinfection တွေလုပ်မယ်
ပြည်ရင်းလေဆောင်လိုက်နေပြန်လေပြေးဆွဲပြီးသတင်းနှစ်ပတ်လောက်အကြာ၈နှစ်ဆံမှာပြည်ပလူကြောင့်ခီးစဉ်တွေစတင်နိုင်မှုလည်းပြင်ဆင်နေပါတယ်။ကာယောဂကူးစက်မှုတွေကြောင့်ပြည်ရင်းပြည်ပလူကြောင့်ခီးစဉ်တွေရန်နာတာပါဝင်သွားလာလှုပ်ရှားမှုတွေကိုကန့်သတ်ခဲ့ရတဲ့အတွက်မြန်မာနိုင်ငံရဲ့ခီးသွားလုပ်ငန်းမှာ80ရာခိုင်နှုန်းကျော်ထိခိုက်ခဲ့ရကြောင်းလည်းမြန်မာနိုင်ငံဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကျမိုင်းနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မော်လွဲပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကာယောဂါကြောင့်သေဆုံးသူ 2,200 ကျော်နဲ့ကူးစက်သူအထူးပြုလူနာပေါင်းကတော့ 38,000 ကျော်ရှိနေပါလိမ့်ရှင်။ဒီမှာကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါ။
ကိုဗစ်ကာယောဂါကြောင့်ဒီနှစ်ဆန်းကတည်းကပိတ်ထားရတဲ့တရုတ်နိုင်ငံနေဆက်မှုဆက်နေဆက်ကုန်သွယ်ရေးဂိတ်တစ်ခုကိုဒီနှစ်ပဲပထမဆုံးအကြိမ်ပြန်ဖွင့်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။မြန်မာနိုင်ငံမှာကိုဗစ်ယောဂါရေးစားထွေးရဲ့အေဂျီလာကစားလို့ပိတ်ထားရတဲ့မှုဆက်105မိုင်ကုန်သွယ်ရေးစုံအဓိကဝင်ပေါက်ဖြစ်တဲ့မန်ဝိုင်းဂိတ်ကိုဒီကနေ့ဒီဇင်ဘာ14ရက်ကစပြီး24နာရီပြန်ဖွင့်လိုက်တာပါ။ကယောဂါကာလာကန့်သတ်ချက်ကြီးကြောင့်ကုန်စည်စည်းစင်းမှုမှာအဟန့်အတားကြီးဖြစ်နေရတဲ့အခြေအနေကိုနှစ်နိုင်ငံတောင်ရှိသူတွေဆွေးနွေးခဲ့ပြီးရောဒီကနေ့စပြီးဆယ်ရက်ကြာစံသတ်ကာလာအဖြစ်ဖွင့်လှစ်လိုက်တာဖြစ်ကြောင်းမူဆယ်မျိုးအခြေဆိုင်စံကုန်စည်တိုင်းဒုဥက္ကဋ္ဌဦးမင်းသိန်းက VOA ကိုပြောပါတယ်
။ခလေးရဲ့အစီအစဉ်မှာတင်ပြတယ်ကျွန်တော်တို့ဒီမောင်မင်းပေါက်ကို24နာရီဖွင့်ပြီးလို့ဆိုပြီးတော့တင်ပြတော့ဒီကနေ့24ရက်နေ့ကစပြီးတော့24နာရီတော့ဆယ်ရက်စံသတ်ကာလာအဖြစ်ဖွင့်ပေးတယ်နမမေကသင်္ဘောကူလေ6ဘင်းကားလေးလေခါလီကားလေးကိုဝင်တော့ခင်ပြုစီစဉ်နေကြဒါဒီကလေးတိတော့မဖွင့်နိုင်ဘူးနမ3ကဖာဆိုင်ကိတ်ကိုလေအချိန်တိုးမြင့်ပြီးတော့ဖွင့်နေပြီပို့အတောင်းဆိုထားတယ်အဲ့ဒါလည်းစီစဉ်ပေးမယ်တဲ့နောက်တော့ကျန်ဆန်းကြောက်ကိတ်ကိုလေဒါချေနာလောက်စီတိုးမြင့်ပြီးတော့ဖွင့်ပေးပို့အဲ့ဒါလည်းတောင်းဆိုထားတယ
်မန်ဝိုင်းကိတ်ကို24နာရီဖွင့်ပေးလိုက်ပြီဆိုပေမဲ့လေလူတွေဖြတ်တန်းခွင့်မရသေးပဲကုန်ကားတွေပဲရင်မောင်းအစားထိုးစနစ်နဲ့တရုတ်ဘက်ကဝင်ဝင်ပြုမှာဖြစ်ပါတယ်လူဝင်မှုကြီးကြပ်ရေးအကောက်ခွန်လုံးုံကြီးစရဲနှစ်ဖက်တောင်ရှိသူတွေကစမ်းသပ်ဖွင့်နေတဲ့ကာလမှာအစဉ်ပြေမှုရှိမရှိစောင့်ကြည့်သွားမယ်လို့ဆိုပါတယ်။မြန်မာမူဆယ်ကုံသွေးဌာနတောင်ရှိသူတွေနဲ့ယူနန်ပြည်နယ်ရွှေလီမြို့တော်ဝန်တဲဟုံပြည်နယ်ပွဲကုံသွေးမှုဦးစီးဌာနတောင်ရှိသူတွေဒီဇင်ဘာလ9ရက်အစည်းအဝေးမှာမြန်မာဘက်ကကုံကားတွေထောင်ထဲချပြီးပိတ်နေတဲ့အခြေအနေကိုတင်ပြပြီးပြန်ဖွင့်ပေးစေချင်တဲ့သဘောထားကိုဆွေးနွေးခဲ့တာပါ။အဲ့ဒီအစည်းအဝေးမှာမြန်မာဘက်ကတောင်းဆိုရတဲ့အခြေအနေနဲ့ပတ်သက်လို့မူဆက်ခရိုင်အုပ်ချုပ်ရေးဒုတိယညွှန်ကြားရေးမှူးဦးမောင်မောင်တန်းကအခုလိုပြောပါတယ်
။တရုတ်ဘက်ကလည်းတို့ဟိုအပေါ်ကအထက်အတွက်ဒီလိုတင်ပြထားတယ်။ဟိုအစဉ်ပြေတော့မယ်လို့လည်းဆွေးနွေးတယ်ဗျ။တို့ကျန်တဲ့ပေါက်တွေကတို့ဖြေလျှော့လို့ရှင်တော့ပြန်ဖွင့်မှာပေါ့ဗျာ။အခုလုံးလုံးစေတော့ဒီကျန်တဲ့ဂိတ်ပေါက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကမန်ဝင်းပေါက်ရဲ့နောက်စင်ပြူပေါက်ပြန်ဖွင့်ဖို့အဲ့ဒါလည်းကျွန်တော်တောင်းဆိုထားတာ။
မူဆယ်မျိုးနဲ့105မိုင်ကုန်သွယ်ရေးစုံကြားကနွားကွင်းထဲမှာကျွေးနွားစိတ်အကောင်ကြီး1000လောက်ရှိနေပြီးအခုလာမယ့်2027ဒီဇင်ဘာလ1ရက်ကစလို့တရုတ်ကိုတရားဝင်ပို့မယ်အကြောင်းခရိုင်ပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။အခုလိုစံတာကာလအနည်းနဲ့24နာရီပြန်ဖွင့်ပေးရဟာကုန်ကားပမာဏများနေတဲ့အတွက်အထူးအစီအစဉ်အနည်းနဲ့လုပ်ပေးရလို့မူဆယ်သတိဝန်ထမ်းကိုစီတိုင်းဒုဥက္ကဋ္ဌဆိုင်းခင်မောင်ကပြောပါတယ်။မြန်မာနိုင်ငံရဲ့နေဆက်ကုံသွေး18ခုမှာမူဆယ်ကုံသွေးရာအရေးပါဆုံးဖြစ်ပါတယ်။မြန်မာကုံသွေးဝင်ကြီးဌာနရဲ့အစည်းအဝေးတွေအရ2019-2020ဘဏ္ဍာနှစ်မှာမူဆယ်ကနေတရုတ်ကိုပို့ကုန်အမေရိကန်ဒေါ်လာတန်3000ကျော်တင်ပို့ထားပြီးကုံသွေးမှုပမာဏကတော့အမေရိကန်ဒေါ်လာတန်4800ကျော်ရှိပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ။ VOA အတွက်သတင်းလေးပေးပို့နေရပါ။
ဆိုင်ပွဲမျိုးနဲ့မြန်ကြီးမှုဒေတာကထောင်နဲ့ချီတဲ့ဒုက္ခတွေတွေဆန္ဒရိက္ခာပြလာမှုနဲ့ကြုံနေရတဲ့ကြောင်းပြောပြပေးမှာပါကျွန်တော်နိုင်ကွင်းအိမ်ပါဒေတာခံကရင်လက်နက်ကန်ဖွဲ့စည်းတွေနဲ့မြန်မာစစ်သားကြားစစ်ရေးတင့်မှမှုတွေကြုံခဲ့ရပြီးနောက် ဆိုင်ပွဲညွတ်နဲ့မြန်ကြီးငူဆစ်ဆောင်စခန်းလူမှာဘိုလ်လူနေကြတဲ့ဒုက္ခတွေလေးထောင်လောက်ပြိခါပြလာမှုနဲ့ရင်ဆိုင်နေရတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်စေတနာရှင်တွေရဲ့ကိုယ်ရထောက်ပံ့မှုတွေကိုအစည်းအဝေးအားထားနေရတယ်ဒုက္ခတွေတွေမကြသေးခင်ကဆက်လို့ပြိခါပြလာမှုကြုံနေရတာလို့လည်းမြန်ကြီးငူဆစ်ဆောင်စခန်းဥက္ကဋ္ဌဆောထွန်းကပြောပါတယ်
ဒီစာနာရိတ်ကာကာဝဏီရဲ့ဆရာပြန်လာနေပြီကြာပြီရောဆောင်ပြေရပါတယ်ဆက်လို့ဆန်းနေကြတော့ဗောဒီကပြန်လာနေတာတော့2020မှာနိုင်ငံတော်အစိုးရဖွဲ့ကတော့တလက်ပန်းနဲ့လက်ပန်းဒေါ်လက်ပန်းကြီးရဲ့ဆန္ဒရိတ်ကပို့ဆောင်လာတယ်လက်ပန်းပြီးတော့ပုဂ္ဂလိကဖွဲ့ဒီကျွန်တော်တို့တရားနဲ့တရားဆက်တွေ့ပြီးတော့ကြားနေကြတာဗောအဲ့လိုအစိုးရလည်းဆက်တလက်ပန်းကြီးမှာခုခုအဖြစ်မလာဘူး
ဒုက္ခတဲ့စကမ်းတွင်မှာရိခါပြလာမှုအခြေအနေနဲ့ကြုံနေရခြင်းပြင်ပမှာအလုပ်လုပ်ကံပြီးစာဝတ်နေရေးပြဿနာကိုဖြေရှင်းဖို့ကလည်းကိုဗစ်ကာယောဂါကာလတန်တမှုတွေရှိနေတာကြောင့်အခက်အခဲရှိနေတယ်လို့လည်းမြန်ကြီးငူသေးတာကနောက်ဆုံးဒုက္ခတဲ့စကမ်းတစ်ခုဖြစ်တဲ့အေးလေးမျက်ရှင်ဆစ်ဆောင်စကမ်းတာဝန်ခံစောရွှေထွန်းကပြောပါတယ်
တက္ကသလာလို့ပြောတာဒီကိုပြည့်ရောက်ကြတယ်အဲ့ဒါကျွန်တော်ဒီလည်းအသွားလာအစီအစဉ်ပြုခြင်းညံကြီးငူဆစ်ဆောင်စခန်းနေသူတွေဟာရှမ်းရွာစစ်နဲ့မေရဝေါ်ဒေသခံရွာတွေဖြစ်ကြပြီး2019ခုနှစ်စက်တင်ဘာလမှာဒီကင်းဘူမူကြီးစောဆန်းအောင်ဦးစီးစီဂီဘီခွဲထွက်ခွဲ့နဲ့
ကရင်နေကြာသောတာပီဂျီအက်မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားစဉ်မှာကျန်းရွာကနေတိမ်းချောင်လာခဲ့ကြတာပါ ਲੈਸੀ ਬੇਰਵਾ ਦੇਜਾ ਮਾ ਤਾਈਪੁਏ ਨੀਡੇ ਨੇ ਵੀ ਲੋ ਸੋ ਬੀਮੇ ਨੀਮਿਉ ਮਾਂ ਅੰਦ ਦੇ ਅਪੀਨ ਤਨਕਾ ਫੁਏ ਲੂ ਯੇ ਲੋਸ਼ਾ ਮੂ ਲੂ ਸੀ ਨੀਦਾ ਜਾਉ ਨੀਆ ਪਿਆਨ ਫੂ ਮਲਵੇ ਦੇਬੂ ਲੂ ਲੈ ਏਲੀ ਮੈਸ ਸੇ ਜੋਗਾ ਦੇ ਸਗਾਨ ਤਾਵਨ ਖਾਂ ਸੋ ਛੁਈ ਥੋਂ ਗਾ ਬਿਓ ਬਾਰੇ
ਲੋ ਜੋ ਮੂ ਸੇਂ ਛੀ ਦੇ ਉਪੋ ਪਿਆਨ ਵਲੇ ਸੇਂ ਛੀ ਦੇ ਉਪੋ ਨੀਮਿਉ ਮਾਂ ਲੈ ਪਾਰੇ ਮੈਂ ਮਾਂ ਨੀਆ ਰੋ ਤਫੁਏ ਮਹੋ ਉਲੇ ਸਿੱਟਾ ਲੈ ਸੀ ਦੇ ਬਿਜੇ ਲੈ ਸੀ ਦੇ ਗੇ ਲੈ ਸੀ ਦੇ ਬਿਰੋ ਖੈਨ ਯੂ ਲੈ ਸੀ ਦੇ ਲੀ ਐਡੀ ਲੀ ਫੁਏ ਯੇ ਚਾ ਹਾ ਸੋ ਰੋ ਮੇ ਫੀ ਲੈ ਬਿਓ ਲੋ ਮਿਆ ਉਹ ਐਲੋ ਮੀ
ညံကြီးငူသေးတာမှာတင်းချောင်နေတဲ့ဒုက္ခတွေကိုပြင်ပမှာနေရာချထားပြီးဖို့ကရင်ပြည်နယ်ဆွေရကမနစ်ကလေးကစီစဉ်ထားပေမဲ့လည်းလက်တွေ့အကောင်အထည်မပေါ်သေးပါဘူးကရင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ကရင်လက်နက်ကန်ဖွဲ့တို့စီးရီးပြိပခတ်တွင်ညံကြီးငူဆစ်ချောင်စခန်းပါဝင်ထိုင်းနိုင်ငံနဲ့နယ်စပ်နီးကစခန်းကူးခုမှာခိုလှုံနေကြတဲ့ဒုက္ခတွေဥယျာဉ်ကိုးဆောင်နောက်ရှိမယ်လို့လည်းကရ ဒီကျုပ်ပြတ်မတော်တို့နဲ့မြန်မာဆွေရတို့ကြားပြေခတ်တိုက်ခိုက်မှုတွေရက်စဲခဲ့ပြီးနောက်ဒုက္ခသည်တွေနေရပြန်နိုင်ရေးကျိုးပန်းမှုတွေရှိနေပြီမဲ့လည်းမြေမြုပ်မိုင်းအန်လျင်နဲ့ဒုက္ခသည်တွေနေထိုင်စားသောလုပ်ငန်းတွေမြင်နေရပြီးသိသိခံရမှုပြဿနာတွေပါဝင်နေရပြန်ဖို့အဟံတန်းတွေလည်းကြုံနေရပါတယ် ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုရုံးရထုတ်ပြန်ချက်ရမြန်မာနိုင်ငံမှာကရင်ပြည်နယ်ပါဝင်ပိုင်းဒေသကတွေမှာဒုက္ခတေသကန်းတွေနဲ့ဒုက္ခတေသကန်းလူနေရမျိုးတွေမှာနေထိုင်ကြရသူပေါင်း2300000ကျော်ရှိမယ်လို့ခန့်မှန်းထားပါတယ်။ဒေသခံအကူအညီပေးရေးဖွဲ့တွေကတော့မကြသေးခင်အချိန်ထိလက်နက်ကင်ပြည်ပခတ်တွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ပါဝင်ပိုင်းဒေသတွေမှာနေရဆုတ်ခ
ယောဂရှင်2020ခုနှစ်ခရကကြာရောက်လာတဲ့ကိုဗစ်ကပ်ဘေးကယောဂကြောင့်ကမ္ဘာတစ်ဝက်နီးတူမြန်မာနိုင်ငံမှာလည်းကျောင်းတွေပိတ်ထားရပါတယ်ဒီလိုအချိန်မှာမူကြိုးကြားတင်ကြားရေးမွမ်းမံတင်နန်းတွေကိုလူမှုကွန်ရက်ကနေပို့ချပေးလာတာတွေတွေ့ရပါတယ်ပုံမှန်ဖြစ်အစ်စ်ပြောင်းလဲလာတဲ့ပညာတင်ကြားရေးစနစ်နဲ့တင်ကြားမှုစွန့်ရည်မြန်မာလာစေဖို့ကျောင်းပိတ်ရကာလတွေမှာအားထုတ်ကြိုးပမ်းမှုတွေအကြောင်းပြောပြပေးပါမယ်ရှင်COVID-19 ကာယောဂဘေးအပြင်းထန်ကြာရောက်ခဲ့တဲ့ကမ္ဘာနိုင်ငံတော်များများမှာမူကြိုကစပြီးတက္ကသိုလ်တွေအထိကျောင်းတွေပိတ်ထားကြရတဲ့အချိန်ကမ္ဘာအနှံ့ပညာသင်ကြားရေးစနစ်ပုံစံပြောင်းလဲလာနေသလိုပဲမြန်မာနိုင်ငံမှာလည်းအွန်လိုင်းပညာသင်ကြားရေးစနစ်တွေတစတစနေရာယူလာကြပါပြီဒီလိုပြောင်းလဲမှုတွေထဲမှာလူမှုကွန်ရက်ကိုသုံးပြီးမူကြိုကျောင်းဆရာဆရာမတွေအတွက်ပေးနေတဲ့မွမ်းမံသင်တန်းတွေအောင်မြင်နေတာကိုလည်းတွေ့ရပါတယ်အခုလို Facebook လူမှုကွန်ရက်ကနေသင်တန်းစဖွင့်ဖြစ်ခဲ့တဲ့အကြောင်းကို Bright Future ECCD Training Center သင်တန်းကျောင်းတည်ထောင်သူလူမှုဝန်ထမ်းမူကြိုကျောင်းအုပ်ဟောင်းဒေါက်တာဖြူစင်လှိုင်ကအခုလို့ရှင်းပြပါတယ်
အရင်ကတော့ကျမတို့ဒီတင်နန်းကိုပုံမှန်တင်နန်းနေဖွင့်ပါတယ်။ရန်ကုန်မှာတော့ကျမတို့ပင်မပေါ့နော်ထားပြီးတော့မှတင်နန်းနေဖွင့်ပါတယ်။ပြီးတော့ဒီဖိတ်ခေါ်တဲ့မြို့နယ်နယ်မြို့အပေါင်းစုံကိုလည်းကျမကိုယ်တိုင်သွားရောက်ပြီးတော့မှလည်းပို့ချခဲ့ပါတယ်။အခုဒီကိုဗစ် Kala, Chilare Kamuma, the online Nibiroma, the Nampibu, the Cheria, Tangsu Java, the Shin. Any Dreja Molo, the Dwaila, KK, less him a period, Dreja, Jamadi, online, the Nango, Ucha, Ubono, seizing it up Chibare, the other teacher in the net, the Nangalo, Dindati, they have that up Chit, Dreja Molo. We let the cherry in the net, but no. Solution into the zone, application, a computer, a matru, Jonjanji, don't that day. Ah, but I never ashamed. I need
to Jamolo Jamadi, alone let same be out through the
ໄດ້ໄລເລັກຕຶ້ນນະຫມໍເດອັດແຕ່ນຍ້ານສາໄດ້ກໍປ່ຽນແລ່ນຊື່ນຶ້ມຫມູ່ປາຍຕະກໍໄດ້ໄລຕင်ຈາທົ່ວເລຫມູ່ອ້າມມາຄອມເມນຕ໌ດີກະນີ້ຕຊິນມີຍ້ານຊື່ນຶ້ມໃນແນ່ລູສູ່ວ່າແດ່ປົກມາອ້າພຽງກໍດີຍ້ານຊິນໃສຕິນຫນີຈາກແດ່ອັດແຕ່ຈອກດີອົກສຸໄລຊື່ນຶ້ມດາမျိုးດີກຣູວັດເລົ່າດາမျိုးດີລະຕຸ້ເລົ່າດາမျိုးດີຈັ່ງມາລູຟອງແຍກໄປວ່າແດ
ပြနိုင်အောင်ကျမတို့မက်ဆန်ဂျာမှာလည်းဂရုတက်တက်ထပ်ခွဲပါတယ်ရှင်မက်ဆန်ဂျာကနေသူတို့စာရိုက်ပြီးမေးတယ်နောက်တစ်ခုကျမတို့ဗီဒီယိုကောလ်တွေခေါ်ပြီးတော့မေးပါတယ်ရှင်နောက်လိုက်ကနေလည်းတိုက်ရိုက်မေးတဲ့နေရာမျိုးတွေမှာကျမတို့ပြန်ဖြေပေးတယ်ပေါ့အဲ့လိုမျိုးလေးတွေတော့ကျမတို့ဖောင်ရွက်ပေးရပါတယ်ရှင်
มูลาตั้นจุคลีเมียประสงค์พุ่นจุยเตนันจาวไบรท์ฟิวเจอร์อีซีดีเทรนนิ่งเซ็นเตอร์มามูโจจังพื้นฐานได้ตัวฤาเสียเสียมาฤาเพียงมีบาฤาโกไรและตะหยอดเลลาณีจาบาเดจมารุปกติตนางะนี่อะคุติอะคุออนไลน์ตนันที่โจมารุตะหยอดได้ตัวบางงะรอตะตองกวยลောက်ชื่อณีบาเพียง
โควิดกาลအတွင်းမှာတော့ဒီအွန်လိုင်းကနေပြီးတော့မှတက်ရောက်ကြတယ်ဆိုတော့တော်တော်များများဟိုဒီတချို့ကျွန်မတွားမရောက်နိုင်တဲ့နယ်ဘက်ကဒီချယ်လီပါလာတယ်ကလေးမိပါတွေပါလာတယ်နောက်ရန်ကုန်ကိုလာပြီးမသက်နိုင်တဲ့ဒီချယ်လီပါလာတယ်ကလေးမိပါတွေပါလာတယ်ရှင်အွန်လိုင်းတင်နှံမှာတော့တက်ရောက်သူတွေတော်တော်များလာပါတယ်ရှင်တင် जा မှုပိုင်းမှာလူတိုင်းပေးနိုင်တဲ့ဈေးနှုန်းတက်တက်တာတာနဲ့တင်နှံတွေအပြင်ပညာဒ Center ရဲ့အခမဲ့တင် जा ပေးနေတဲ့ပညာဒါနတင်တန်းမှာတော့မြမတီအနှံ့ကတင်တန်းသားပေါင်း 6,000 အထိရှိတယ်လို့သိရပါတယ်ရှင်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။တော်လာရှင်များရှင်ကျွန်မတင်ကြည့်ထိုက်ပါ။ဥရောပသမဂ္ဂကနေ Britain နှုတ်ထွက်ပြီးနောက်အကူအပြောင်းကာလကအခုဒီဇင်ဘာလကုန်လနဲ့ကုန်ဆုံးပါပါ။ဥရောပသမဂ္ဂကနေ Britain နှုတ်ထွက်ပြီးနောက်ပိုင်းဥရောပနိုင်ငံတွေရဲ့၅ပါးလုပ်ငန်းကဏ္ဍမှာအကြီးအကျယ်အပြောင်းလဲတည်ဖြစ်လာဖို့ရှိနေပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်ဖြစ်တင်ပြပါမယ်ရှင်။ Britain နဲ့ပြင်သစ်ရေပိုက်နယ်ကမ်းမှာပြီးခဲ့တဲ့နှစ်ရဲ့အတွင်းမာဂေါလင်ကြီးကိုရီအသွားပြန်၅ပန်းပိုက်ဆွဲကြပါတယ်။ဒါပေမဲ့ဒီလိုလုတ်ခွင့်ရဖို့ကရေရှည်မှာတိတ်မတည်ကြပါဘူး။ပြင်းတဲ့ရ၅ဘန်တင်မော်ရီစိုက်ခတ်ရနဲ့ငါးတန်စင်ထုတ်ပို့ရအလို့အများဆုံးဘလုံးကီဆာမစိတ်ကမ်းမှာနီကိုလတ်စ်တို့ညက်ကူတွေအခြေဆိုင်အလို့လုံနေတာပါဗြိတိန်ရေပြင်ကနေဖမ်းမိတဲ့ငါးပမာဏဟာသူတို့နှစ်စဉ်ဝင်ငွေရဲ့ထက်ဝက်ရှိပါတယ်ဒါပေမဲ့လာမယ့်ဇန်နဝါရီလတရက်နေ့မှာတော့ဗြိတိန်ရေပိုင်နဲ့အတွင်းဥရောပ၅ဘန်သမားတွေအရင်လိုဝင်ရောက်ခွင့်ရတော့မှာမဟုတ်ပါဘူး ပြင်သစ်ပင်လယ်ငါးဖန်းသမားနီကိုလတ်မာဂိုလီကတော့ရှေ့လာမယ့်အပြောင်းလဲကသူတို့အကြိုက်တော့မဟုတ်ဘူးလို့ပြောပါတယ
်။ Oui, je pense que le président Macron doit rester
Emmanuel Macron အနေနဲ့တက်တက်တတရက်တီဖို့လိုအပ်ပါတယ်။ဘာပဲဖြစ်ဖြစ်ဘယ်တငါတယ်မှအကျိုးရှိမှာမဟုတ်ပါဘူး။ဒီတင်တငါတွေလည်းကျင်းတ်မှာမဟုတ်သလိုပြင်သစ်တငါတွေလည်းကျင်းတ်မှာမဟုတ်ဘူးဆိုတာသိကြပါတယ်
။ဘယ်လိုသဘောတူညီချက်မျိုးမဆိုတက်ရောက်ကျင်းတုံးလာချိန်မှာနေဆက်တွေကိုထင်းချုပ်ကန့်တတ်မှုစီးမြင်သစ်တွေထွက်လာမှာကြောင့်ဗြိတိန်နဲ့ဥရောပစည်းကွက်ချကုန်စည်စီးဆင်းမှုရှုပ်ထွေးသွားစေနိုင်ပြီးဗြိတိန်ငါးပန်းသမားတွေအတွက်လည်းအကျိုးရောက်စေနိုင်တယ်လို့သူကပြောပါတယ်။ဗြိတိန်ရေပိုင်နက်ကိုပြန်လည်ထင်းချုပ်ရေးကဥရောပတဲကနေဗြိတိန်နှုတ်ထွက်ရေးစီးရုံးလှုပ်ရှားသူတွေရဲ့အဓိကရှိမှန်းချက်ကြီးတစ်ခုလည်းဖြစ်ပါတယ်။ပြင်သစ်ဘက်ကတော့ဒီအချက်ကပြင်သစ်ငါးဖန်းသမားတွေရဲ့အသက်မွေးဝမ်းကြောင်းအလို့အကိုင်းကိုထိခိုက်စေမှာမဟုတ်ဘူးလို့ပြောဆိုထားပြီးသဘောတူညီချက်ကိုမကြိုက်ရင်ဗီတိုသုံးပယ်ချဖို့အဆင်သင့်မယ်လို့ပြောဆိုထားတာပါ။ဗြိတိန်ရေပိုင်နဲ့ထဲမှာဘလောက်ဝင်ရောက်ခွင့်ရမလဲဆိုတာနဲ့ငါးပမာဏဘလောက်ထိဖမ်းခွင့်ရမလဲဆိုတာကအခုဥရောပသမ္မတနဲ့ဗြိတိန်ကြားအကြီးအကျယ်ညှိနှိုင်းနေကြတဲ့ကိစ္စဖြစ်ပါတယ်။သဘောတူညီချက်တစ်ခုရရင်တော့ဗြိတိန်ရေပိုင်နဲ့မှာငါးဖမ်းခွင့်ချော့သွားမှာဖြစ်ပြီးသဘောတူညီချက်မရဘူးဆိုရင်တော့ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေကငါးပန်းတင်မောတွေဗြိတိန်ရေပိုင်နဲ့ကိုလုံးဝဝင်ရောက်ဖမ်းဆီးခွင့်ရတော့မှာမဟုတ်ပါဘူး။အဲ့ဒီအချိန်ရောက်ရင်ပြင်သစ်ရေပြင်မှာအလုံးရောက်လာကြမယ်လို့ပြောသူကတော့ပြင်သစ်ငါးဘန်းသမားတူဖြစ်တဲ့မက်တီးယာပင်တူဖြစ်ပါတယ
်။ tous les bateaux européens qui viennent pêcher ici
ဥရောပနိုင်ငံတခုချင်းစီကမော်တော်ဘုတ်တွေလည်းပြင်သစ်ရေပြင်မှာလာပြီးငါးဖမ်းကြပါမယ်။ပြင်သစ်တနည်းအားဖြင့်မှဆိုရင်တော့အဆင်မပြေပဲပြဿနာတွေတက်နိုင်ပါတယ်လို့ပြောသွားတာပါ။ဒီလိုဆိုရင်ဒီသူကတူတူတဲ့တော့မဟုတ်ပါဘူးပြင်တိခငါးဖန်သမားတွေချမ်းမှလည်းအလားတူဆိုရင်နေကြပါတယ
်ဘာအကန်နူဒီဇာဝိတ်ကွန်ပလီကေ
ဘာတူနေတယ်မရဘူးဆိုရင်တော့အခြေအနေတွေရှော့ကုန်ပါမယ်ဥရောပတင်မော်တွေကိုဗြိတိန်ရေပိုင်နဲ့ထဲမှာလက်ခံတော့မှာမဟုတ်ပါဘူးအဲ့ဒီအခါမှာပြင်တိရေလက်ကြားထဲမှာပဲရှာကြရပါမယ်ဘယ်လ်ဂျီယံဒတ်ချ်ပြင်တိအားလုံးပါတခြားရေလုံငန်းတွေလည်းအဲ့ဒီမှာပဲရောက်လာမှာဖြစ်ပြီးအားလုံးအခက်အခဲတွေတွေ့ကြမှာပါတိုက်ဆွဲချတင်မော်တွေကနန်းဖန်းသူတွေအလုံးလဲလုတ်ကွက်လုံလုံလောက်လောက်မရနိုင်ပါဘူးဒါနဲ့ပဲရေတန်ဇာတလဲကုန်ခန်းသွားပါလိမ့်မယ
်ပင်လယ်ငါးဖန်းသမားနီကိုလတ်မာဂိုလီပြောသွားတာပါဗြိတိန်ရဲ့ငါးဖန်းလုတ်ကွက်တွေကအရှိမြောက်ပိုင်းအတ္တလန္တိတ်ဆုံမှာအကျွဲဝါဆုံးဖြစ်ပြီးဥရောပငါးဖန်းပိုက်ဆွဲသမားတွေအများဆုံးဖမ်းယူရလဲဖြစ်ပါတယ်လက်ရှိစီးမြင်အရဥရောပကငါးဖန်းလေတွေအနေနဲ့ဗြိတိန်ကမ်းရိုးတန်းနဲ့ရေမိုင်6မိုင်လောက်အကွာအထိဝင်ရောက်နိုင်ပေမဲ့လာမယ့်နှစ်စီးပွားရေးဆုံးကနေနှုတ်ထွက်ချိန်မှာတော့ဗြိတိန်ကမ်းရိုးတန်းကနေရေမိုင်200လောက်အထိဥရောပ၅ဘန်းလေတွေတင်မောတွေကတ်ခွင့်ရတော့မှာမဟုတ်ပါဘူးဒီအရေးကဥရောပက၅ဘန်းသမားတွေတင်အခက်တွေ့မှာမဟုတ်ပါဘူးသဘောတူညီချက်တစ်ခုသာမရဘူးဆိုရင်တော့ငါးလုပ်ငန်းကိုအားထားတဲ့ကမ်းရိုးတန်းတစ်လျှောက်ကဥရောပနိုင်ငံတွေရဲ့ငါးတန့်စင်ထုတ်ပိုးတဲ့အလုပ်ယုံတွေနဲ့ငါးလေလံတွေစိတ်ကန်းတွေကထောင်နဲ့ချီတဲ့အလုပ်အကိုင်းတွေအတွေ့မရေရာမတေချာမှုဖြစ်စေပါတယ်။စားသုံးသူတွေအပေါ်မှာလည်းဒစိမ့်တစ်ပိုင်းတက်ရောက်မှုရှိလာမှာပါ
။ So now if you're going to have a no deal
အခုတော့သဘောတူညီချက်မရဘူးဆိုရင်တကယ်ကိုပြဿနာကြီးဖြစ်လာမှာပါ။ကျွန်တော်တို့ဖမ်းတဲ့ငါးတွေအားလုံးရဲ့ထက်ဝက်ကဗြိတိန်ကြီးပိုင်နယ်ထဲကဖြစ်ပြီးကျွန်တော်တို့ငါးဖမ်းသမားတွေအနေနဲ့ငါဖမ်းဖို့လုတ်ပိုင်ခွင့်ရှိတဲ့အခြားနေရာတွေကိုလည်းရှာကြရပါမယ်
။ချွန်ပရီးမီယာကဘယ်လ်ဂျီယံနိုင်ငံအော့စတင်းမြို့ဘလတ်ဘင်ဘီလီဂျင်ငါးလီလန်စီရဲ့ဒါရိုက်တာဖြစ်ပါတယ်။ဘယ်လ်ဂျီယံကဖမ်းဆီးနေတဲ့ငါးပမာဏရဲ့54ရာခိုင်နှုန်းကဗြိတိန်ရေပိုင်နဲ့အတွင်းကဖြစ်တယ်လို့သူကပြောပါတယ်။စားသုံးသူတွေအပေါ်မှာလည်းတက်ရောက်မှုရှိမယ်အကြောင်းပြောပါတယ
်။
ဘရစ်တောရီလက်ကြားမှာဖမ်းရင်ကလို့ဈေးကောင်းရတဲ့ငါးဒီဖမ်းဆီးရမိမှုယောနေသွားမှာပါအဲ့ဒါကိုသာလက်လွတ်လိုက်ရရင်ပြဿနာတက်ပါမယ်ဘယ်လ်ဂျီယံဈေးကွက်ကိုငခွေးရှာတင်ပို့မှုယောနေသွားပါမယ်အဲ့ဒီလိုသာဖြစ်ရင်ငခွေးရှာဈေးကတက်သွားပြီးစားသုံးသူတွေအတွက်ဈေးကြီးသွားပါလိမ့်မယ
်ဗြိတိန်ရေပြင်ကိုဝင်ကွက်မရတော့ဘူးဆိုရင်ပြင်သစ်ညီတူနယ်သာလန်ဘယ်လ်ဂျီယံအိုင်ယာလန်နဲ့ဒိန်းမတ်တို့လည်းဓာတ်ရိုက်တက်ရောက်နိုင်ခြင်းရှိပါတယ်EU နဲ့ဗြိတိန်ကြားငါးဖက်စီရေးအပြန်အလှန်ရေပြင်ဝင်ထွက်ခွင့်12လကြာထားဖို့ EU ဘက်ကကန့်လန့်ထားပေမဲ့ဗြိတိန်ဘက်ကတော့လက်မခံနိုင်ဘူးဆိုတဲ့သဘောမျိုးပြောထားပါတယ်။ဗြိတိန်ရေပိုင်နက်မှာ ဗီတိတ်ငါဖန်သမားတွေချီဖမ်းယူခွင့်ရမယ်ဆိုရင်လဲဥရောပဈေးကွက်ကိုတင်ပို့နိုင်ရေးကအခက်တွေ့လာစေနိုင်ပါတယ်ဗီတိတ်မှာလက်ရှိဖမ်းဆီးတဲ့ငါပမာဏရဲ့80ရာခိုင်နှုန်းလောက်ကတင်ပို့ကုန်ဖြစ်ပြီး4ပုံ3ပုံကဥရောပဈေးကွက်ကိုတင်ပို့တာပါတကယ်လို့ဥရောပဈေးကွက်ကပိတ်လိုက်မယ်ဆိုရင်ဗီတိတ်ရဲ့ရေထွက်ကုန်တင်ပို့မှုအတွက်အခက်အခဲတွေ့နိုင်ပါတယ်ပြင်းထန်တာမာဂိုလီညီအကိုတွေကတော့မျိုးရိုးဆင်ဆက်လုပ်ကင်လာတဲ့ငါးပါးလုပ်ငန်းအနာဂတ်အတွက်စိုးရိမ်နေကြပါတယ်
။ Ah oui, c'est une histoire familiale, ça remonte à plusieurs
générations. ငါးပါးနဲ့လောက်ကမိသားစုတွင်မျိုးဆက်ပေါင်းများစွာလက်ဆင့်ကမ်းလာတာပါ။ကျွန်တော်အဘေ၊ကျွန်တော်အဖိုးအမေဘက်ကရောအဖေဘက်ကရောအားလုံးကျွန်တော်တို့ကပင်လယ်ငါးဖန်းသမားတွေပါ။အဆင်အလာကိုဆက်ပြီးထိန်းနိုင်အောင်ကြိုးစားနေပေမဲ့ခက်ခဲလာနေပါလေ။န
ီကိုလတ်မာဂိုလီပြောသွားတာပါ။ရှိလာမယ့်ကာလတွေမှာဗန်းချင်းငွေဆက်နိုင်ပါမလားဆိုရလဲမသေးချဘူးဖြစ်နေပါတယ်။ပို့ပြီးတော့ကောင်းတဲ့ဆွဲပိုက်ချတင်ပေါ်ဝယ်မဲ့စိတ်ကူးကလည်းအခုတော့လွင့်ပြေသွားပါပြီရှင
်။ VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်မှာကိုဗစ်ကရောဂါဖြစ်လာပြီးတဲ့နောက်မှာတရားနဲ့တရားခောက်ခွာခွာနေကြရမယ့်အကြံပြုချက်တွေကြောင့်အဖွဲ့လိုက်လုပ်လေရှိတဲ့လုပ်ငန်းတော်တော်များများလူတွေ short ချခဲ့ရပါတယ်။စီးပွားရေးကြော်ညာဓာတ်ပုံတွေရိုက်တဲ့အခါမှာလည်းဘလို့စိတ်ကူးမျိုးနဲ့ရိုက်မယ်ဆိုတာတိုင်မြင်တာကအစပုံစံတဲ့အခြေအနေအသစ်တွေပြောင်းလဲသွားတယ်လို့မြန်မာနိုင်ငံကထိတ်တန့်ဓာတ်ပုံစရာကိုအောင်ကျော်ထွန်း Facial Design ကပြောပါတယ်။ကိုအောင်ကျော်ထွန်းကတော့ fashion နဲ့စီးပွားရေးကြော်ညာထိတ်တန့်ဓာတ်ပုံစရာတစ်ယောက်ဖြစ်ပါတယ်။ဓာတ်ပုံစရာတစ်ယောက်အတွက် COVID ကြောင့်ဖြစ်လာတဲ့new normal အခြေအနေအသစ်တွေကို blogger တွေပြောသမျှအစီအစဉ်အတွက်အခုလိုမျိုးမျှဝေပြောပြပါရစေ
။ဘယ်ရတော့ဒီကျွန်တော်တို့သွားတဲ့ process အတိုင်းပဲပေါ့နော်။ကြော်ညာရေးပါဆိုလို့ရှိရင်ဟိုဘယ်လိုပြောကြော်ညာမလုပ်ခင် meeting နေထိုင်နေအဲဥမာ fashion ရှိပဲဖြစ် commercial ရှိပဲဖြစ်ကျွန်တော်တို့ဒီ meeting time ကြီးစကားတွေ discussion တွေလုပ်တယ်။ပြီးရှင်ဒါရိုက်တဲ့နေ့ဆိုလို့ရှိရင်လည်းဘာဖြစ်လူကြီးရတော့ပုံမှန်တိုင်းဆိုတာမျိုးအများကြီးပြောလို့ရမှာပေါ့နော်။ဒါပေမဲ့အခုကြတော့ဒီ covid ဒီပိုင်းဖြစ်တော့ကျွန်တော်တို့အဓိက online meeting zoom meeting ပဲဖြစ်ဖြစ်အဲ့ဒါအဓိကရောအကူရောပဲ meeting တွေထိုင်ကြရယ်။အဲ့လိုဒီဆက်လုပ်ကြပါနော်။ဒါမျိုးလို့ရှိရင်လည်းဒီ shooting မှာဆိုလို့ရှိရင်လည်းအဲ့လိုတို့အလားလုပ်တဲ့အချိန်မှာဆိုလို့ရှိရင် shooting မှာဆိုလို့ရှိရင်လူတွေကိုလည်းတတ်နိုင်သမျှ short တာပါနော်။ short ပြီးတော့shooting လာတဲ့လူတွေအကုန်လုံးလည်းဒီ temperature check ပါညာပကလုံးလုတ်ပြီးတော့ရိုက်ရပါဟိုဘယ်လိုပြောမလဲ safety first ပေါ့နော်ရိုက်တာရိုက်ပေါ့အဲ့ဒါကောင်းလာတယ် shooting ရိုက်ခွင့်မှာလည်းကိုယ်ကနဲ့ကိုယ်နေကြပါနော်လုံးဆရာဆရာလုံးဆရာဆရာလိုက်ဆိုတော့တပုတ်ရိုက်တာဆိုတော့ကျွန်တော်လည်းအဝေးကနေလိုက်ရိုက်တာဆိုတော့အရင်တော့အလုံးထိတွေ့ရတာတိတ်တော့မရှိပါနော်ဟုတ
်ဓာတ်ပုံရိုက်တယ်ဆိုတော့တော်တော်များများပေါ့နော်ရိုက်ရတဲ့အခါမှာဟို indoor ရိုက်ရတာမျိုးတွေလည်းရှိမှာပဲဆိုတော့ indoor မှာရိုက်လို့ရှိရင်ဒီယောဂမကူအောင်လို့ရောအကိုအတွက်ဒါမျိုးစိုးရိမ်မှုရှိလာဖြစ်လာတဲ့အခြေအနေအသစ်ပေါ့အတွေ့အကြုံတွေကိုလည်းမျှပါအောင်ရှင
်အဓိကတော့ studio ပေါ့နော်ကျွန်တော် studio မှာတော့ space ကတော်တော်ကျဲ studio ဟိုကျွန်တော်ဘက်က provide လုပ်ပေးနိုင်တယ်ဆိုတော့ဒါကျွန်တော်ဘက်ကတော့နည်းနည်းအားသာချက်လို့ပြောရမှာပေါ့နော်အဓိကတော့ tight space တွေမှာကျွန်တော်ဟိုအဲဒီ tight တာပါတော့မလုပ်ဘူးခင်ဗျဒီကတော့ကျွန်တော်ဘက်ကဒီလိုဖြစ်လာခြင်းမှာကျွန်တော်ဘက်ကလောက်ထားရဆိုစီကန်ဆာလေးပေါ့နော်ဟုတ်အဲကြောင့်ရိုက်တဲ့အချိန်မှာလည်း studio space ရဲ့နေရာရွေးလိုက်တယ်ဘယ်လိုရှင်သူကလည်းသူ make up လည်းပြင်ပြင်းတော့နေသူနေအတန်းလည်းတော့သူနေ agency လည်းသူ့ဘက်ကနေသူနေအဲ့လိုမျိုးပေါ့နော်ဟုတ်အရင်ကအရင်အားလို့ရိုးရိုးတွေးတော့နေရာတော့မရှိတော့ခင်ဗျ
ဓာတ်ပုံဆရာတယောက်အနေနဲ့ပေါ့နော်ကိုလိုချင်တဲ့ပုံထွက်ဖို့အတွက်ကိုပြောရဆိုရတဲ့နေရာမှာရောဟိုနှာခေါင်းစီးအခုဆိုရင်တတ်ထားရပေါ့လေဆိုတော့အဲ့ဒီအပြင်ကိုတခြားဒီဟိုအတားဆီးတဲ့အဟန့်အတားတွေကိုအတွက်ကပို့ပြီးသတိထားစီရတယ်ဖြစ်လာတယ်လို့ရောပြောလို့ရလားချက
်အဲ့လျော်နေနေပြောနေနေနော်ပို့ပြီးတော့ခိုင်းကတက်ဆန်နေနေပို့ပြီးအော်ပြောရအောင်ပေါ့နော်ဆိုတော့မဆွထားခါကြဆိုရင်ကိုနဲ့ရိုက်တဲ့တန်းလမ်းကလည်းဝေးနေတော့ခါကြဆိုရင်မတားလိုက်ဆိုတော့နေနေပို့ပြီးအော်ပြောရနေနေလေး physically နေနေလေးပို့ပြန်မှန်းအတူပဲရှိရခင်ဗျ
အဲ့တော့အားရချိန်နှံ့မှုဘိုင်းမှာဆိုရင်ရောခုနပြောသူအော်ပြောနေရတဲ့ဘာညာဆိုတော့ကိုလိုချင်တဲ့ result ရလာတစ်ခုထွက်လာဖို့အတွက်ပုံကောင်းတစ်ခုထွက်လာဖို့အတွက်လောက်ရတဲ့အပိုင်းမှာအားရချိန်နှံ့မှုရှိမှုอ่ะဟောအပြောင်းလဲရှိတယ်လို့ပြောလို့ရလားရှင
့်အာဘယ်လိုပြောမလဲဟိုဟိုကိုကဘာပဲဖြစ်ရဲ့လို့လွယ်လွယ်နဲ့လောက်ထားမဟုတ်နည်းနည်းပို့ပြီး effort တွေထည့်ပြီးလောက်ထားဆိုတော့ထွက်လာ effort လေးတော့ဟိုပို့ပြီးတော့ appreciate တော့လောက်တာပေါ့နော်ဘာလို့ဆိုတော့ကိုယ်ကိုယ်တရားနဲ့မကောက် team တစ်ခုလောရဲ့ဟိုဘာလို့ပြောမလဲပင်ပို့ပင်မနိုင်ဆိုတော့ဒီထွက်လာ resort တွေကကျွန်တော်ပို့ပြီးတော့အရေးသက်ဆိုင်တော့ဘယ်လိုပြောမလဲပို့ပြီး appreciate လောက်တက်လာပေါ့နော်ဒီလိုဖြစ်လာတော့ဟုတ်ကဲ့
အဲ့ကိုအတွက်ပေါ့နော်ဒီယောဂမကူအောင်လို့ရောကိုအတွက်ပြင်ဆင်မှုတွေကဒီ new normal မှာဘာတွေပို့ပြီးတော့အရင်ကနေမတူအောင်လို့ဖြစ်လာတာတွေကဘာတွေလို့ပြောလို့ရပါလဲရှင့်
အဓိကတော့ကျွန်တော်အားတော့ကိုယ့်ကိုယ်ကိုအတွက်ကအဓိက trying to be healthy ပါနော်ဟိုအားအားအသလိုလဲလေ့ကျင့်ခန်းနဲ့လောက်ရပါပေါ့ပြောရှင်ဒီ extra vitamin C ပါလဲပို့တောက်တယ်အဓိက trying to be stay healthy ပါရှုတယ်မှာဆိုလို့ရှင်လဲဘယ်လိုဘယ်လိုလဲ production ပါနော်အဲလိုအများလက်တည်စီရဲအများနေဒီ studio မှာဆိုလို့ရှင်လဲအနေအားနဲ့ပေါ့နော်အဲ့လိုမျိုးဒီ hand sanitizer ပဲဖြစ်ဖြစ်အဲ့လိုမျိုးအဲ့ဒါအကုန်လုံးထားရပါနော်အကုန်လုံးလဲဒီလားလေအကုန်လုံးလဲ mask ဝယ်ရတယ်ကျွန်တော်လဲ mask ကိုနေရာတောက်လျှောက်ဝယ်ရတောက်လျှောက်တောက်လျှောက်ပဲအဲ့လိုမျိုးပေါ့ဒီကအဲ့လိုပြောမလဲ safety first ပေါ့အဓိကဟုတ်အဲတခုရှိရတော့နည်းနည်းတော့အလုပ်တော့ပို့ချုပ်တာပါနမလဲဒါတဲ့ is a must တော့လည်းလုပ်ရပါတော့ဟုတ်ကဲ့
ဒီထိတ်တန်း fashion တွေကိုရိုက်တဲ့ဓာတ်ပုံဆရာကြောင့်အနေနဲ့ပေါ့နော်အရင်တော့ဆိုလို့ရှိရင်တော့ဒီလိုဓာတ်ဟိုရိုက်တယ်ဆိုရင်ကိုယ့်ကိုပံ့ပိုးပေးတဲ့လူတွေအများကြီးဖြစ်မှာပဲလေအခုတော့ချောလိုက်ရတယ်ဆိုတော့ကိုယ့်ရဲ့အလုပ်ပိုင်းမှာရောအဲ့လိုမျိုးလုပ်လိုက်ရတဲ့အတွက်ထိခိုက်သွားတာမျိုးရောရှိပါလားရှင့်
ထိခိုက်သွားရလို့တော့အလိုကြီးတော့လည်းပြောလို့တော့မရှိဘူးပေါ့နော်ဒါပေမဲ့ဟိုဘယ်လိုပြောလဲကိုယ်တော့ extra effort တော့ပုံများလာတာပေါ့ပြီးလို့ရှိရင်ခုနပြောသလိုပဲအလိုဟိုလိုဘယ်လိုပြောလဲအလို protection တွေပါရှိတော့နည်းလောက်ရတယ်နည်းတော့ဟိုလိုနည်းနည်းလေးကြံ့ကြာလေးရှိရပါနော်ဒီလိုမျိုး meeting ခိုင်းတာဖြစ်ပါဖြစ်ဒါပေမဲ့ခုကြလည်းဒါလည်းတော်တူဖြစ်လာရလဲ we have to get used to it ပေါ့နော်အဲ့ဒါဟိုမှာပဲအကောင်းဆုံးလုပ်ရတာပေါ့အဲ့လိုထိခိုက်နေနိုင်ဆိုတော့မရှိဘူးပေါ့ဒါပေမဲ့ extra effort တွေပို့နေနေပို့ပြန်တာပေါ့နော်အဲ့လိုမျိုးပေါ့ဟိုဒါ physically ဖြစ်ဖြစ် mentally ဖြစ်ဖြစ်နေနေပို့ပြန်တာပေါ့အဲ့ဒါလည်းရှိရတယ
်အဲ့ဒါက new normal လို့ပြောလို့ရတာပေါ့ခုနပြောသလိုဒါ new normal မှာ zoom meeting ထိုင်ပြီးတော့မှဒီဟိုစ idea တွေကိုဖလှယ်ရတယ်ရိုက်တဲ့အခါမှာလည်းကိုယ်ကပို့ပြီး outside ထုတ်ရတယ်ဆိုတော့ဒါ new normal ပဲပေါ့
ဟုတ်ကဲ့ဟုတ်ကဲ့တချို့ကိစ္စတွေကဆိုတော့အဲ့လို personally တွေ့ပြီးပြောလာလို့ရှိရင်လုံးလိုက်လာပို့မြန်တယ်လေခုအာ you know my so ခါကြရှင် client တွေမလာလာရင် client တွေကိုတခါတည်းဟိုရိုင်းနေအလိုပုံနေ report တွေတင်သူဘက်က feedback တွေစာပိုင်းညာလည်းလို့ဆိုတာလက်ချန်ချာမှုလေးရောကြည်ရပါဘူးအလိုလေးရောဟုတ်ကဲ့
အဲ့ဒါရောကိုအတွက်စိတ်နှောက်ရှက်ဖြစ်စရာလို့ရောမြင်ပါလားရှင
့်ဟာအဲ့လိုတော့မမြင်ပါဘူးကျွန်တော်အလုပ်ဆိုတော့ဒီလိုပါပဲအလုပ်မှာတော့ဒီတွေးတာရဲ့ကက်ကဲပါပဲအကောင်လုံးဘယ်လိုလုပ်မလဲဆိုတာပဲ focus လုပ်ပါတယ်
အခုလိုမျိုးပေါ့နော်ဒီလိုကြုံရတဲ့အခြေအနေကနောက်ပိုင်းဆိုရင်လည်းကိုဗစ်ကဒါတွေကဒါမျိုးတွေအတွေ့အကြုံတွေကဟို new normal လို့မျိုးဖြစ်သွားတော့မယ်လေဆိုတော့အဲ့ဒီပုံမှာရောကိုကအလုပ်ပိုင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ပို့ပြီးတော့ဒီထက်ပိုအဆင်ပြေအောင်လို့ဘယ်လိုမျိုးပြင်ဆင်ထားရလဲလို့ပြောချင်ပါလေရှင့်
အဓိကတော့ကျွန်တော်ခုနကပြောလိုက်သလိုပဲအဓိက safety first ကတော့ပိုအရေးကြီးရပါတော့ဒီအခုလိုဖြစ်မှာမဟုတ်ဘူးနောက်ဆိုလို့ရှင်လဲဘာဖြစ်အဲ့လိုမျိုး safety အဲ့လိုမျိုးဖြစ်ထားတော့ဘာဖြစ်ပိုပြီးကိုယ်တော်လည်းစိတ်ချရတယ်ကိုယ်လုံးနေတဲ့ team တစ်ခုလုံးတော်လည်းစိတ်ချရပါတော့ဒါပေမဲ့ဒါကြီးကိုအခက်ခဲနေနေဆိုတော့လဲဒါ challenge လို့ပဲကျွန်တော်အမြင်တယ်ပေါ့နော် challenge လို့မြင်တော့ကျွန်တော်အဲ့ဒါပြောရမယ်ဖြစ်ပေါ်လာမှုပေါ်မှာအကောင်လုံးတန်နိုင်တယ်လို့ခုဘက်ကလုံးနိုင်တယ်လို့ creative ဖြစ်အောင်လောက်ရမှာပဲအဲ့ဒါတော့ကျွန်တော်ကတော့ဘယ်လိုပြောလဲ mentally of prepare လုပ်တာပေါ့ဟုတ
်မြန်မာနိုင်ငံက fashion နဲ့စီးပွားရေးကြော်ညာထိတ်တန့်ဓာတ်ပုံဆရာကိုအောင်ကျော်ထွန်း facial design ဖြစ်ပါတယ် new normal မှာစီးပွားရေးကြော်ညာတွေကိုလူမှုကွန်ရက်တွေပေါ်မှာပါကြော်ညာလာတာကြောင့် online ကြော်ညာဓာတ်ပုံတွေအတွက်စိတ်ကူးဖန်တီးမှုတွေပိုလို့ဖြစ်တယ်လို့လည်းကိုအောင်ကျော်ထွန်းကပြောပါတယ်ရှင်ကျွန်မဆုမြတ်ပါပါ
မင်္ဂလာပါရှင်။အားလုံးစိတ်လက်ပြေရှင်းပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ချင်းပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သွင်းမှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။အမေရိကန်ပြည်အစုကရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့ရွေးကောက်ခံဒုသမ္မတကာမလာဟဲရစ်တို့ကတော့တိုင်းမဂ္ဂဇင်းကရွေးချယ်တဲ့ဒီနေ့အတွက်အထူးခြားဆုံးပုဂ္ဂိုလ်နေရာမှာပူရယ်ရရှိသွားပါ၏။စကားတင်နောက်ဆုံးအဆင့်ရောက်သူတွေထဲမှာသူတို့ ਨੇ ရွေးကောက်ပွဲရှင်ပြိုင်ပွဲအမေရိကန်လက်ရှိသမ္မတဒေါ်နယ်ထရမ့်လည်းပါဝင်တာပါသမ္မတဘရက်အိုဘားမားလက်ထက်ဒီမိုကရက်ဒုသမ္မတဖြစ်ခဲ့တဲ့မစ္စတာဘိုင်ဒန်နဲ့ကယ်လီဖိုးနီးယားအထက်လွှတ်တော်အမတ်ကာမလာဟဲရစ်တို့ရဲ့ဒီရွေးကောက်ပွဲရှင်ပြိုင်မှုဟာကြားမခွဲခြားမှုရောလူမျိုးရေးခွဲခြားမှုရောဒီလိုအတားအဆီးတွေကိုကြော်ဖြတ်နိုင်ခဲ့တာဖြစ်ပါလေသူတို့ဟာလက်မှတ်တစ်ခုတည်းနဲ့ဆိုလိုတာကတော့ဖြစ်ရတဲ့ခုတွေနဲ့ပြန်လဲတိဆောက်ရေးနဲ့ပြန်လဲတစ်လွင်ဈေးမှုတွေကိုပေါ်ဆောင်ပေးနိုင်တယ်လို့တိုင်းမဲစင်းကဒီသတင်းကိုထုတ်ပြန်တဲ့ဒီဇင်ဘာ10ရက်နေ့အွန်လိုင်းကြေညာချက်မှာပြောသွားခဲ့ပါတယ
် We're seeing all over this nation, all cities and all parts of the country, indeed across the world, an outpouring of joy, of hope, renewed faith in tomorrow, bring a better day.
သူတို့ပြောတာကိုအမေရိကန်ပြည်သူကလက်ခံခဲ့ကြတယ်။နှစ်ပေါင်းတရာတွေမဲဆန္ဒရှင်တွေအများဆုံးမဲလာထည့်ခဲ့ကြတယ်။လူ81တန်းရဲ့မဲတွေရရှိခဲ့တယ်။ဒါဟာသမ္မတရွေးကောက်ပွဲတမိုင်းတစ်ချောင်းမှာအများဆုံးရရှိခဲ့တာပါ။ Mr. Trump ထဲမှာ9တန်းလောက်ပို့ရခဲ့ပါတယ်။အချိန်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာဆိုရင်လည်းအနိုင်ရခဲ့တယ်လို့တိုင်းမဲ့ကစင်းကရေးပါတယ်။အမေရိကန်ပြည်အောင်စုရဲ့45ရာမြောက်သမ္မတဖြစ်တဲ့သမ္မတဒေါ်နယ်ထရမ့်ကတော့သူ့ရဲ့ရွေးကောက်ပွဲတိုင်းသမ္မတဖြစ်ခဲ့တဲ့2016ခုနှစ်က President of the Year အဲ့ဒီနှစ်အတွက်အထူးစားဆုံးပုဂ္ဂိုလ်ဖြစ်နေရွေးချယ်ခံခဲ့ရပါတယ်။များသောအားဖြင့်ဆိုရင်လည်းရွေးကောက်ခံသမ္မတတွေဟာသူတို့ရွေးကောက်ပွဲနိုင်တဲ့နှစ်တွေမှာ person of the year အဖြစ်နဲ့ရွေးချယ်ခံရလေးရှိပြီးတော့အခုထိဆိုရင်တော့သမရပေါင်းဒဇာစင်လောက်နီးပါးရွေးချယ်ခံရပြီးဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်ထူးခြားချက်ကတော့ဒုတိယသမရရွေးချယ်ခံရတာဒါပထမအဆုံးခြေနှက်ဖြစ်ပါတယ်။အခုဒီနှစ်ရွေးချယ်ခံရတဲ့နောက်ဆုံးစကားတင်စင်းမှာသမရထရမ့်လည်းပါဝင်ပြီးတော့တခြားသူနှစ်ဦးကတော့အုပ်စုလိုက်ရွေးချယ်ခံရတဲ့သူတွေဖြစ်ပါတယ်။ကုသရောဂါအဖွဲ့ရဲ့အကြီးအကဲဖြစ်တဲ့ဒေါက်တာအန်တနီဖောက်ချီနဲ့COVID-19 ကပ်ရောဂါကိုတိုက်ဖြစ်နေတဲ့ကျန်းမာရေးစောင့်ရှောက်သူတွေအုပ်စုကတစုဖြစ်နေပါဝင်ပါတယ်။မေလ29ရက်နေ့ကဖြစ်ပွားခဲ့တဲ့လူမဲမျိုးသား George Floyd ကိုရဲကဖမ်းဆီးစဉ်တေဆုံးသွားခဲ့ရလို့လူမျိုးရေးခွဲခြားမှုကိုဆန့်ကျင်ဆန္ဒပြတဲ့သူတွေကိုတော့တအုပ်ဖြစ်နေသူတွေထပ်ပြီးရွေးချယ်ပါတယ်။ Person of the Year ဆိုတာနှစ်တစ်နှစ်ရဲ့အထူးစားဆုံးပုဂ္ဂိုလ်ရွေးချယ်မှုမှာအများသောအားဖြင့်လူပုဂ္ဂိုလ်တိုးချင်းကိုရွေးချယ်ရဖြစ်ပြီးတော့တစ်ခါတလေတော့လေလူအုပ်စုလိုက်အစုဖွဲ့လိုက်ရွေးချယ်လေးရှိပါတယ်။ဒီလိုရွေးချယ်တက်မှတ်မှုကိုတိုင်းမဲဂဇင်းက1928ခုနှစ်ထဲကစတင်တာဖြစ်ပြီးတော့မနစ်တုံးကတော့ဆွီဒင်နိုင်ငံကကမ္ဘာဥရုယာတိပြောင်းလဲမှုစံချိန်ရေးဦးဆောင်သူဆေကျော်တက်ကောင်မလေးဂရက်တာသွန်ဘတ်ရရှိခဲ့လို့သူကတော့ဒီလိုမျိုးဂုဏ်ထုခွန်ပုရရှိသူတွေထဲမှာအငယ်ဆုံးဖြစ်နေစံချိန်တင်ထားတာပါ။တိုင်းမဲဂဇင်းကကိုရီးယားကကမ္ဘာကျော်ပေါ့ပ်ဂီတာအဖွဲ့ဖြစ်တဲ့ BTS ကိုလည်းဒီနေ့အတွက်အကောင်းဆုံးအနုပညာရှင်ဖြစ်နေရွေးချယ်ခဲ့ပြီးတော့Los Angeles ကဘတ်စကတ်ဘောအသင်းအားကစားသမား LeBron James ကိုတော့ဒီနေ့အတွက်အကောင်းဆုံးအားကစားသမားဖြစ်နေရွေးချယ်ခဲ့ပါတယ်ရှင
်
ဒီတက်တဲ့ရောင်းတွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်နေ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
ဒီကနေ့ပြင်ပြမယ် idiom အသုံးက
black sheep
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b l a c k black အမဲရောင် s h e e b sheep သို့လုံးကောက်အဓိပ္ပာယ်ကသို့အမဲရောင်ပေါ့ရှင် idiom အသုံးနှုန်းကတော့အသုံးမကျတဲ့လူမျက်နှာအိုးမဲတုတ်တဲ့လူအရှက်ခွဲတဲ့လူလို့ဆိုလိုပါတယ်အထူးသဖြင့်ဆွေမျိုးကုန်မိဘမောင်နှမကုန်ကိုဖျက်သူပေါ့ sheep ဆိုတဲ့အဖြူရောင်ရှိတဲ့တိုးကြားထဲမှာအမဲရောင်တစ်ကောင်ပါနေတယ်ဆိုရင်အဖြူရောင်တိုးအုပ်ရဲ့အလှကိုအစွန်းထင်စေတဲ့အမဲစစ်သဘောပါပဲဒီသုံးနဲ့ပတ်သက်ပြီး George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Uncle Joe is the black sheep in the family. Instead of getting a job, all he does is drink too much, gamble away any money he gets, and chase after women.
ဦးလေးဂျိုဟာမိသားစုရဲ့ဂုဏ်သိက္ခာကိုထိခိုက်စေတဲ့လူပါပဲဗျာ။အလုရှာမဲ့အစားအရက်တွေဖိတော့သက်ဆံကိုလောင်ကစားပစ်တဲ့အပြင်မိမလေးရှုပ်သေးတယ်လေလို့အထိပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
်။ Uncle Joe is the black sheep in the family. Instead of getting a job, all he does is drink too much, gamble away any money he gets, and chase after women.
သုံးမကြတဲ့လူမျက်နှာအိုးမဲတုတ်တဲ့လူအရှက်ခွဲတဲ့လူအထူးသဖြင့်ဆွေမျိုးကုန်မိဘမောင်နှမကုန်ကိုဖျက်သူဆိုရင် idiom အသုံးရဘယ်လိုပြောမလဲ
black sheep
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့တွင်ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါက်တာရှင်များရှင်အခုလောဆောင်းနှင်းတွေဝေတဲ့နှစ်တကူရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့တချင်တွေခရစ်စမတ်တေးတချင်တွေနဲ့ VOA မိသားစုကတစ်ချစ်ပြည့်တဲ့ကိုဖြော်ပြပေးနေတာပါဒီနေ့ညအတွက်တော့စာအုပ်လှိုင်တည်ဆိုထားတဲ့ဒီဇင်ဘာညဆိုတဲ့တချင်နဲ့ဖြော်ပြပေးကြပါရစေနားဆင်ကြရအောင်ပါ
င်းများတဲ့ကြောက်ဆုံးငါကမေးနိုင်ခဲ့သူမင်းရင်ထဲမှာပါလေစံမများတို့အင်းစလုံးခဲ့တဲ့ချိန်တည်းငါလေးစဉ်းစားမရဘူးတယောက်တည်းပဲပေါ့ချင်လေးသက်ရှူတိုင်းမှာမင်းကိုလွှမ်းဒီချိန်မင်းနာတယောက်ယောက်ချစ်ခွင့်ရနေလားကိုခံစားလိုက်ရတာစွင့်တို့ဝင်ချင်းရညာတာကြည့်ခဲ့ဒီနှင်းတွေမြောင်းဝွန်တွေတို့ဝင်ညာတွေရဲ့ဆက်မင်းရှိတော့ခံစားရရတာညူနေများတဲ့ကြောက်ဆုံးငါကိုမေးနိုင်ခဲ့သူမင်းရင်ထဲမှာပါလေစံပညာတို့အေးစလုံးခဲ့တဲ့ချိန်တိုင်းငါလေးစဉ်းစားမရဘူးတယောက်တည်းပဲပေါ့ချစ်လေးသက်ရှူတိုင်းမှာမင်းကိုလွှမ်းဒီချိန်မင်းသာတယောက်ယောက်ချစ်ခွင့်ရနေလားကိုခံစားလိုက်ရတာဆွေးတို့ဝင်ချစ်ရညာတိုင်းဆွေးချစ်ခဲ့တဲ့မင်းပြင်းများဘူးတို့ဝင်ညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာဆွေတို့ဝင်ချေရညာတိုင်းဆွေချေရဲ့နင်းတွေမြောင်းဝွန်တွေတို့ဝင်ညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာအိပ်ပျော်သွားချူစားစီစဉ်ဖို့ချစ်ရင်ရောက်ချေကိုကဘာမှပေါ်ရောလင်းချက်တွေကောင်အပြောင်းရှာတော့လို့ Three to win chase ရညာတိုင်း Three တွေ့ခဲ့ပြီးနှင်းတွေမြောင်းဝွန်တွေ To win ညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာ Three to win chase ရညာတိုင်း Three တွေ့ခဲ့ပြီးနှင်းတွေမြောင်းဝွန်တွေ To win ညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာ
ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်။ကမ္ဘာဒေသအတော်များများမှာနေ့စဉ် COVID-19 ရောဂါကူးစက်မှုစန့်ချိန်တင်တိုးလာနေတဲ့အတွက်ရောဂါထိန်းချုပ်နိုင်ဖို့အစိုးရအဖွဲ့တွေဘက်ကကန့်သတ်သားမြစ်ချက်တွေဆက်ပြီးတော့ချမှတ်နေပါတယ်။ဥရောပဘက်မှာတော့ပိုကူသူတိတ္တမ3တန်းကျော်နဲ့တိတ်ဆုံးသူ 12,000 ကျော်ရှိတဲ့ဂျာမနီနိုင်ငံမှာတနင်္လာနေ့ကစပြီးတော့ဒုတိယအကြော်ကန့်သတ်မှုတွေပြန်ချမှတ်ထားပါတယ်။ပိုကူစက်မှုပြန်တိုးလာတဲ့တောင်ကိုရီးယားနိုင်ငံဆိုမျိုးတဝိုင်းမှာပိုးစစ်ဆေးတဲ့နေရာ130ရှိထားသလိုနောက်ထပ်ပိုးစစ်ဆေးတဲ့နေရာ150တိုးချဲ့ဖွင့်လှစ်မယ်လို့အစိုးရကပြောပါတယ်။ကမ္ဘာမှာပိုးကူးသူရောတိတ်ဆုံးသူပါအများဆုံးရှိတဲ့အမေရိကန်နိုင်ငံမှာပိုးကူးသူ16တန်းကျော်နဲ့တိတ်ဆုံးသူက3သိန်းကျော်ပါတယ်။အမေရိကန်ပြည်ရင်ပိုးကူးသူဒုတိယအများဆုံးရှိတဲ့အင်းညာမှာတော့ပိုးကူးသူ7တန်းနာကပ်နေပါပြီ။ John Hopkins တက္ကသိုလ်စစ်သားအရကမ္ဘာတော်ပိုးကူးခံရသူ82တန်းကျော်နဲ့တိတ်ဆုံးသူက 1.6 တန်းကျော်ရှိပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကာကွယ်ဆေးကိုပထမဆုံးထုတ်ပေးရမယ့်ဦးစားပေးစင်ထက်မှာအင်မျူရောဝန်ထမ်းတွေအပါအဝင်အစ်စ်မြင့်အစိုးရတာဝန်ရှိသူတွေကိုသမ္မတဒေါ်နယ်ထရန့်ကထည့်သွင်းလိုက်ပါတယ်။အမေရိကန်မှာပိုကူးစက်မှုတိုးလာတဲ့ချိန်မှာကာကွယ်ဆေးအလုံးကြီးနှစ်သတ္တမ6တန်းထုတ်ပေးမယ့်ပထမဦးစားပေးအထုပ်ထဲမှာကျန်းမာရေးဝန်ထမ်းတွေလူအုံတွေကတက်ကြီးရွယ်အိုတွေကိုထည့်သွင်းထားတာပါ။အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေအတီးပြုလိုက်တဲ့ Pfizer ရဲ့ကာကွယ်ဆေးတွေကိုမီရှိဂန်ပြည်နယ်ကလမဇူဆက်ယုံကနေအေးလွန်ခံတွင်နဲ့တနင်္လာနေ့ကနိုင်ငံတော်ကိုလေကြောင်းလိုင်းတွင်နဲ့ပို့ဆောင်ပေးခဲ့ပါတယ်။ Nhật Trình thu bộ lô ăn COVID các quốc gia của thế giới mà là công lao mà American tan sẽ lao thì thu bên này chỉ để lô lại FDA gặp nhiều vấn đề. Khi mà ở Soya quốc gia lúc gần bên này Hungary gặp American phát sĩ trong miền nhà của Comitari gu, ông lắng nghe thu bộ quân nhau khai trả lời lô tâm là Donald Trump Soya phải gặp tình hình nội mà tìm mà biểu biểu trả cái vấn đề. American bà này nên xin vui thằng nào cũng say và tất cả khán giả đẹp xia nào quay mà Russia này ngang xin để lô chuyên chiến tuổi gặp dùng chiến để vấn đề. Chỉ khi nhà tuổi thấy đang nhận tiền người gặp lọt vào vệ sinh, video ego AP na xin nhà tuổi thu chế tụt mà đấy. Tất cả xem nhà này được qua nhà mà phi tu phi đa alo cha mà xin làm vệ sinh.
This program has come to you from the Voice of America, Washington.